Welcome to the Voice of America in Burmese.
ဗျံပေါင်းခင်ဝေးတဲ့ညတညဖြစ်ပါစေဗျာအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော် VOA American တန်ကနေ2022ခုနှစ်ဇူလိုင်လ15ရက်ကြာသပတေးနေ့ညပိုင်းမှာမာဘာသာစီစဉ်လေးကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုက်လို့မြည်တဲ့38 32နဲ့51တို့အပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းစတင်ဆက်လွှင့်နေပါပြီခင်ဗျာဒီညတော့စီစဉ်မှုကတော့ကျွန်တော်ရန်တိုင်းမှာအခုညပိုင်းနာဆင်ရမယ့်သတင်းတွေမှာတော့ရန်ကုန်မှာကိုဗစ်ကပ်ရောဂါကြောင့်သေဆုံးသူတွေအဆမတန်များလာနေတဲ့အတွက်သုတ်တံတွေခွဲခြားသတ်မှတ်လိုက်ပါရယ
်ဘော်ရီပုံမှန်တော့များတယ်ရင်းနဲ့များတယ်ဆိုနည်းနည်းပေါ်ပြီးကိုများတယ်ဒီတဘောလေးပဲရှိပါတယ်အချိန်ကတော့ဒီမှာတော့ကျွန်တော်ပုံမှန်တော့သတ်မှတ်ထားတာ6နာရီပေါ့နော်များတဲ့ခါကျရင်တော့6နာရီပဲနည်းနည်းကျော်အောင်ကျော်တယ်ဒီကလက်ခံရေးတောင်ရှိတယ်အဲ့ဒါည
ဒါကတော့ကြည်စုရသုတ်တန်တာဝန်ရှိသူတို့ပြောတော်တာဖြစ်ပါတယ်ဒီကြောင့်ကိုမကြခင်မှာနားဆင်ရဖို့ရှိပါတယ်ဒါပြင်ရခိုင်ပြည်နယ်မှာတော့ကိုဗစ်ဆိုင်ရာစီကံမလိုက်နာတဲ့သူတွေကိုအရေးယူသွားမယ်ဆိုတဲ့အကြောင်းတခါကိုဗစ် -19 ကရောဂါကူးစက်ခံထားတဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီမှလုံးမှုဆောင်အဖွဲ့ဝင်ဦးညံဝင်းရဲ့ကျမကြီးအခြေအနေပါဝင်နိုင်ငံတော်ကဆန္ဒပြပွဲနောက်ဆုံးအခြေအနေတွေကိုနားဆင်ရဖို့ရှိပါတယ်အခုတော့ကြာသပတေးနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုကိုယ်တော်ဝင်နိုင်တဲ့အမများသတင်းအောင်လို့ထင်ရပေးမှာဖြစ်ပါတယ်ဗျာ
မြန်မာနိုင်ငံမှာအခုရပိုင်းအတွင်းကိုဗစ် -19 ရောဂါပိုးကူးစက်နေသူအရေအတွက်သိသိသာသာတိုးလာနေတာမှာလွန်ခဲ့တဲ့24နှစ်အတွင်းဓာတ်ခွဲမှုနမူနာစုစုပေါင်း 11,044 ခုကိုစစ်ဆေးခဲ့တာမှာပိုးတွေ့လူနာသစ် 4,188 ဦးတွေ့ရှိခဲ့တယ်လို့ကျန်းမာရေးနဲ့အာကစားဌာနကည7နာရီမှာထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်ဒါဟာဓာတ်ခွဲနမူနာစုစုပေါင်းရဲ့38ရာခိုင်နှုန်းနီးပါးမှာယောဂပိုးကူးစက်နေသူတွေ့ရှိခဲ့တာဖြစ်ပြီးခဏိအချိန်ထိအများဆုံးဖြစ်ပါတယ်။ဒါအပြင်လွန်ခဲ့တဲ့24နာရီအတွင်းမှာပဲသေဆုံးသူ165ဦးရှိခဲ့တဲ့အတွက်လဲကျန်းမာရေးဌာနကကောက်ခံရရှိတဲ့စည်ရင်းအရဒါဟာတစ်နှစ်အတွင်းသေဆုံးသူအများဆုံးဖြစ်ပါတယ်။ယောဂပိုးကူးစက်နေသူတွေအတွက်အောက်ဆီဂျင်လိုအပ်ချက်တွေကြီးမားနေတာကြောင့်စစ်ကောင်စီကထုတ်ပြန်ထားတဲ့ကာဖျူးအမိန့်ကိုအာခံပြီးအောက်ဆီဂျင်ရရှိရေးအတွက်ရန်ကုန်မန္တလေးနဲ့တခြားမြို့ကြီးတွေမှာတန်းစီစောင့်ဆိုင်းနေကြတဲ့လူရန်ရှိတဲ့ပုံတွေလည်းလူမှုကွန်ရက်တွေပေါ်မှာပြန့်နှံ့နေပါတယ်။အလားတူပဲဖြန့်နှံ့နေသူတွေအတွက်အောက်ဆီဂျင်လိုအပ်လို့အွန်လိုင်းလူမှုကွန်ရက်တွေပေါ်မှာလိုက်ရှာနေကြသူတွေလည်းခုနောက်ပိုင်းနေ့စဉ်ဆိုးဆိုးလို့တွေ့လာနေရပါတယ်။ဒီချိန်ထဲမှာပဲရန်ကုန်တိုင်းတွေကရေဝေး၊ထိန်ပင်၊ကြည်စု၊ကျူချောင်တုတ်တန်တွေမှာမြို့နယ်အလိုက်အလောင်းတွေကိုတကြိုဖို့စီပင်တရားကော်မတီကမြစ်တရားခံထားပါတယ်။ဒါဟာရန်ကုန်တိုင်းအတွင်းသေဆုံးတိုးနေတဲ့အခြေအနေမှာမိတကြိုဖို့ရောက်လာတဲ့အလောင်းတွေကိုညအချိန်ထိတကြိုဖို့ဖြစ်လာတဲ့အခြေအနေကြောင့်ပါဇူလိုင်လ14ရက်မနေ့တုန်းကရေဝေးတုတ်တံမှာမိတ္တကြိုဖို့ဆောင်ဆိုင်နေရတဲ့အလောင်းတွေပုံနေတဲ့အထိဖြစ်ခဲ့ပါတယ်။မြို့နယ်ကိုမြို့နယ်အတွင်းကရောက်လာတဲ့အလောင်းတွေကိုတာဝန်ယူရမယ်။ကြည်စုတုတ်တံမှာတော့ဒီကနေ့အထိအလောင်းတွေများနေတယ်လို့သိရပါတယ်။ပုံမှန်ထက်တကြိုရမယ်အလောင်းအရေအတွက်များတာမှန်ပေမဲ့အရေအတွက်အတိအကျကိုတော့ပြောပြန်ခွင့်မရှိဘူးလို့အဲ့ဒီတုတ်တံကတာဝန်ရှိသူတူက VOA ကိုပြောပါတယ်။မြန်မာကျန်းမာရေးဌာနကပြောခွင့်ရဒေါက်တာတန်းနိုင်စိုးကလည်းတရားဝင်ကိန်းဂဏနေတဲ့မြေပြင်မှာတည်ဆုံတဲ့နှုန်းကပုံများနေတယ်ဆိုတာစစ်ပညာရှုထောင့်အရာဖြစ်နေကြောင်းဇူလိုင်လ14ရက်နေ့က VOA ကိုပြောကြားခဲ့ပါတယ်ခင်ဗျာမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တာ9လခွဲတင်းတင်းပြည့်ခဲ့ပြီးမြေဒီကနေ့ထိအာဏာသိမ်းမှုဆန့်ကျင်ရေးဆန္ဒပြပွဲတွေမြို့နယ်တချို့မှာဆက်ရှိနေဆဲဖြစ်သလိုစစ်တပ်အတွက်သတင်းပေးသူအဖြစ်တန်လျာရှိခံရသူတွေလည်းနေ့စဉ်ရက်ဆက်ပြစ်ခတ်တပ်ဖြတ်ခံနေရတာပါမန္တလေးမြို့မှာဒီကနေ့ဇူလိုင်လ15ရက်နေ့နေ့လယ်ပိုင်းကမြတောင်တပိတ်စစ်ကြောင်းဟာမီတာကမဆောင်ဘူးစီပင်အခွန်မဆောင်ဘူးအကောက်ခွန်မပေးဘူးကြည်ပိုးတွေမပေးဘူးဆိုပြီးကြွေးကြော်ဆန္ဒပြခဲ့ကြသလိုတန်ခါတမကတပိတ်စစ်ကြောင်းဟာလည်း158ရက်မြောက်နေ့အဖြစ်ဒီကနေ့မွန်းလွဲပိုင်းကချီတက်ဆန္ဒပြခဲ့ကြပါတယ်မုံရွာမှာတော့အရင်ရက်တွေကရန်ကုန်နဲ့တခြားမြို့တွေမှာပြုလုပ်ခဲ့ကြသလိုအမျိုးသမီးတွေဦးဆောင်တဲ့21ရာစုရဲ့ပန်ထရာဘီရင်မတပိတ်စစ်ကြောင်းလက်မတွေထွက်ချီတက်ဆန္ဒပြခဲ့ပါတယ်မြို့သမီးတွေကလည်းကြောက်ရွံ့မှုမရှိဘဲအာနာရှင်ကိုစန့်ကျင်တော်လှန်ကြတယ်ဆိုတာကိုပြချင်တဲ့အတွက်အခုလိုမြို့သမီးဆန္ဒပြစစ်ကြောင်းတွေခြိကြက်ကြတာဖြစ်တယ်လို့ဒီကနေ့မြို့သမီးဆန္ဒပြစစ်ကြောင်းမှာဦးဆောင်ပါဝင်သူတွေက VOA ကိုပြောပါတယ်တနင်္လာနေ့တိုင်းတရ6မြို့နယ်အတွက်မှာရှိတဲ့ကျေးရွာတွေကမြို့သမီးတွေစုပေါင်းပြီးဒီကနေ့အာနာရှင်စန့်ကျင်ခြိတဲ့ဆန္ဒပြခဲ့ကြပါတယ်ဒီသူတွေကအာဏာရှင်ဆန့်ကျင်ရေးကိုပုံစံအမျိုးမျိုးနဲ့ခြိတက်ဆန္ဒပြနေကြတဲ့ဒီချိန်ထဲမှာပဲစစ်တပ်ကိုထောက်ခံသူတွေနဲ့သတင်းပေးသူတွေအဖြစ်ဆွတ်ဆဲခံရသူတွေဟာလည်းနေ့စဉ်စုစုလိုပြစ်ခတ်တပ်ဖြတ်ခံနေရတာမှာမနေ့ဇူလိုင်လ14ရက်နေ့ကစကိုင်းတိုင်းမြောင်မြို့နယ်ကတပ်ဆန်ညပါတီကိုစားပြုပြည်သူ့လွတ်တော်ကိုယ်စားလှယ်ဟောင်းတအူးနဲ့သူ့ရဲ့လက်ထောက်တအူးတို့တနက်နဲ့ပြစ်တက်ခံခဲ့ရတယ်လို့ဒေသခံတွေကပြောပါတယ်ဒ Ditagan Yuadariga to Sotilo Yusakan Tare, Eri Ludo Kuzele Hanha, Sitago Drimpe to Pitelo Sovare, Ladube, Yangodanti Taji Tango Mune, Mazaton Yakwaka, Pusoti Upoen Pit, Tandia Shikanare, Mutai Tetua Lusha to Utin Tonso to her, Venezuela Salian in Yani Banga, Tenane Picare Diana de Sontuarello Ditaganiga Piovare.
ဒီစီမံကိန်းအတွက်ငွေငားရန်ကကိုကာဝေးဝန်ကြီးဌာနဒါမှမဟုတ်မြန်မာစစ်တပ်ရဲ့ထောက်ပံ့ပို့ဆောင်ရေးဌာနကိုပေးနေတာဖြစ်နိုင်ရည်အများကြီးရှိပါတယ်လို့လူခွင့်ရေးစောင့်ကြည့်အဖွဲ့ဟျူမန်ရိုက်ဝါ့ချ်ဂျပန်နိုင်ငံဆိုင်ရာတာဝန်ကတပေးကစားရေးကပြောသွားတာပါမြန်မာကာဝေးဝန်ကြီးဌာနပိုင်နဲ့မြေပေါ်မှာဟိုတယ်နဲ့ရုံးလုပ်ငန်းတွေပါဝင်တဲ့ဒေါ်လာ၃ပေါင်များစွာအကုန်က
ကျွန်တော်တို့ရဲ့ဒီမိုကရေစီအမှုရှိပြီးလူခွင့်ရေးအကျဉ်းချုပ်ဖောက်နေတဲ့မြန်မာစစ်တပ်ကိုငွေကြေးထောက်ပံ့ပေးနေတဲ့ဝိုင်းကွန်ပလက်စ်လုပ်ငန်းတွေကိုပြန်ရုပ်သိမ်းတဲ့လို့တပ်ပေးကြီးကစားကြီးကပြောပါတယ်ဒီလိုငါ့မှာပါဝင်နေတဲ့ဂျပန်ကုမ္ပဏီတွေနဲ့အစိုးရအရာရှိတွေကတော့သူတို့လုပ်ငန်းအတွက်ညံ့ရငါးရန်ကကိုဂျားကဆက်သွယ်ပေးနေသူကတစ်ဆင့်ပေးနေတဲ့အကြောင်းနဲ့ ngayang tatu Israel Canada nenganda Avi Ben Manashega akha chingwe ya yu ye akhet khe chang lobby lou ni de longan ni go yat sain tha de chang writer tadin thana go mani ga pyo ba de American Pirong Zuye Peso Dankham Musim ni ya Myanmar Sipo Chou Ji de si ga pe me akha chungwe go lakkhan lo myar de atwe Myanmar ko za acho saung si yong pe ni de longan ni go yat na lai bi lo pyo ba de Erivan Manashe ne Canada nainga Montreal myo ache sai tu ye company phit de Dickens and Metzen ga nga yang ga dollar na tan ne Myanmar sit kaung si ko za acho saung pe go pi ka de mala ga Myanmar sit kaung saung ni ne sa jo chou so tha da ba American Saudi Arabia Arab Zoba mya pi daung su Israel ne Russia nainga lo apin kulatamaka lo nainga ga apwe si ni ma Myanmar sit au chou ye kaung si go ko za pyu bi pyo so si yong twa bo tabor tu nga yang tha da phit par de Company in it, Yamananga, a juicy water to a Muarari account for Sam Yama, a talk of Dubu Ne, Dampier, Cheney Mango, Kuni, Shimpia, Dome, John, American Tiai Tanago, Din Twin, the Bodin Jam, Madame Popia Tabare.
You American, then Yabet, Yamabada, season ago. Now I ain't going on his ten IT. Pilometer, don't set it, kilohats, go don't shit on ya. Hydrometer 32 kHz 9390 hydrometer 51 kHz 585 တို့ဖြင့်စနစ်တရင်းတွေမှာ hydrometer 190 kHz 1595 ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင်မင်္ဂလာပါရှင်ကျွန်မများသတင်းအောင်ပါတရင်းတွေကိုဆက်လက်ကြီးညာပေးပါမယ်ရှင် မြန်မာနိုင်ငံအပါအဝင်ကျူဘာ၊အင်ဒိုနီးရှား၊ဆီးရီးယား၊လီယွန်အပြင်စပိန်ပန်းဖြေကျွန်းတချို့ကနေပြင်လာတဲ့ဗြိတိန်နိုင်ငံသားလူငယ်တွေကိုဗစ်ကာကွယ်ဆေးနှလုံးအပြည့်အဝမထိုးရသေးရင်တိကျခွဲဟိုတယ်ကွာရန်တင်းဆယ်ရက်နေဖို့ဗြိတိန်အစိုးရကညွှန်ကြားလိုက်ပါတယ်
I think we all know by now that traveling at the moment is not the same as it was before.
Kayoga Gusta Muri, Jankaba, the one Kayidwana Jarariha, a Yangani Medubusura Alam Tivari. Yoga Gusta Muri, Dula, Lusangini, and Lingandigo, Tuala, Boot, Jutin Lemma, with Hame Suyi, Tama Chepini, and Yipian Pio Pinsen, and Bo, Wipian, Anna, Tamamho, Dehuziani, Pianjana, and Pinsen Tabo, Lure, Supi, Pretting that you both saw me when ye grand Shekka, Pioso Dwaraba. Covid yoga, Gusta Muri, Yala, a dress, Sanchini, and Nanganuyama, Pretty Nangana, Lumiri, Nuya, the Amyazon, Dwalare, Spain, Nanganga, Ibiza, Malokane, Menorca, Johnny, who let up your piece at Havare. 2020ပြည်နှစ်အတွင်းကမ္ဘာတဝန်းနိုင်ငံတွေမှာအခြေခံကာကွယ်ဆေးမထိုးနိုင်တဲ့ကလေးငယ်23ဖက်အထိရှိတဲ့အကြောင်း WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးနဲ့ UNICEF ကုလသမဂ္ဂကလေးများရမုံငွေအဖွဲ့တို့မနေ့ကထုတ်ပြန်တဲ့စာရင်းတွေမှာဖော်ပြထားပါတယ်။အခြေခံကာကွယ်ဆေးမထိုးနိုင်တဲ့ကလေးငယ်အရေအတွက်ဟာ2019ခုနှစ်ကနေစရင် 3.8 တန်းတိုးလာတယ်လို့စာရင်းတွေမှာဖော်ပြပြီးအများစုဟာအရှေ့တောင်အာရှနဲ့မြေကြီးပင်လယ်နိုင်ငံတွေကဖြစ်တယ်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကပြောပါရယ်ပြီးခဲ့တဲ့နှစ်အတွင်းကမ္ဘာတဝန်းကိုဗစ် -19 ရောဂါကူးစက်မှုတွေကြောင့်နိုင်ငံအတော်များများမှာကလေးငယ်တွေကိုကာကွယ်ဆေးထိုးဖို့အစီအစဉ်တွေမလုပ်နိုင်ခဲ့တာကိုကုလသမဂ္ဂအဖွဲ့အစည်းတွေကအဓိကထောက်ပြပါရယ်ပုံမှန်အားဖြင့်စုံစုနာမိခိုင်ရောဂါကျညာချောင်းဆိုဝက်သက်စားတဲ့ယောဂါတွေနဲ့ပတ်သက်လို့ကလေးငယ်တွေကိုကာကွယ်ဆေးထိုးတဲ့အစီအစဉ်တွေရှိပေမဲ့ကလေးငယ်18တန်းလောက်ဟာပြီးခဲ့တဲ့နှစ်အတွင်းဘာကာကွယ်ဆေးမှထိုးနိုင်ခဲ့ပုံမရှိဘူးလို့ UNICEF အဖွဲ့ကြီးကပြောပါတယ်။ဒီကလေးငယ်တွေဟာပဋိပက္ခဖြစ်ပွားရနေရာတွေမှာနေထိုင်သူတွေအပြင်ပြစ်ပယ်ထားတဲ့ဝေးလံတဲ့နေရာတွေဒါမှမဟုတ်အခြေခံကျန်းမာရေးနဲ့လူမှုစောင့်ရှောက်ရေးဝန်ဆောင်မှုမရတဲ့ဆင်ခြေဖုံးဒေသတွေမှာနေထိုင်သူတွေဖြစ်တယ်လို့ UNICEF ကပြောပါတယ်ရှင်။အရှေ့အာရှနဲ့ပစိဖိတ်ဒေသရဲ့ဒီနှစ်အတွင်းစီးပွားရေးဖွံ့ဖြိုးမှုနှုန်းဟာအရင်မှန်းဆခဲ့တဲ့နှုန်းအောက်ရောကျမဲ့ပုံရှိတယ်လို့ကမ္ဘာ့ဘဏ်ကပြောဆိုလိုက်ပါတယ်။မြန်မာအပါအဝင်ဒီဒီတာရင်းကနိုင်ငံအများပြားမှာကိုဗစ် -19 ကူးစက်မှုတွေပြန်တိုးလာနေတာနဲ့ကာကွယ်ဆေးအလုံလောက်မရတာတွေကစီးပွားရေးဖွံ့ဖြိုးမှုကိုတိတိတသားထိခိုက်လာနိုင်တာကြောင့်အရင်မှန်းဆတဲ့လောက်မဖြစ်နိုင်တော့ဘူးလို့ကမ္ဘာ့ဘဏ်ကခန့်မှန်းလိုက်တာပါ။တရုတ်နိုင်ငံအပါအဝင်အရှေ့အာရှနဲ့ပစိဖိတ်ဒေသမှာဒီနှစ်ထဲစီးပွားရေးဖွံ့ဖြိုးမှု 4.4% ခန့်နှုန်းရှိနိုင်တယ်လို့ပြီးခဲ့တဲ့မတ်လတုန်းကခန့်မှန်းခဲ့ပေမဲ့အခုအခါတော့ပဋိပက္ခတွေဖြစ်နေတဲ့မြန်မာနိုင်ငံလိုနိုင်ငံတွေမှာအကျက်တဲပြီးပို့ပြီးတော့ကြုံရတာရှိတယ်လို့ဒေတာရင်းစီးပွားဖွံ့ဖြိုးမှုနှုန်းဟာ400ခန့်နှုန်းလောက်ပဲရှိနိုင်တော့မယ်လို့ခန့်မှန်းတဲ့အကြောင်းကမ္ဘာ့ဘဏ်ဥက္ကဋ္ဌဒေးဗစ်မဲလ်ပါစ်ကဒီကနေ့အွန်လိုင်းမှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်ကမ္ဘာ့ဘဏ်ရဲ့ခန့်မှန်းချက်အရမြန်မာနိုင်ငံစီးပွားရေးဟာမတ်လရဲမှာ100ခန့်နှုန်းအထိကျဆင်းခဲ့တယ်လို့ကမ္ဘာ့ဘဏ်ဥက္ကဋ္ဌဒေးဗစ်မဲလ်ပါစ်ကပြောပါရယ်အင်တာနက်မှာရေးသားထုတ်လွှင့်နေတာရင်းနဲ့ပတ်သက်လို့အကြောင်းအရာအရာဘေးကင်းလုံခြုံတဲ့နေရာဖြစ်ဖို့လိုတယ်လို့ကန့်သတ်ပိတ်ပင်တာတွေနဲ့ပတ်သက်လို့လည်းအခြေခံလူအခွင့်အရေးကိုမထိခိုက်ဖို့လိုတယ်လို့မနေ့ကဂျနီဗာမှာကျင်းပတဲ့အင်တာနက်ဆိုင်ရာကုလသမဂ္ဂညီလာခံအပီးသတင်းစာရှင်းလင်းပွဲမှာကုလသမဂ္ဂလူအခွင့်အရေးရုံးအရာရှိတွေကပြောဆိုပါတယ်2020ပြည့်နှစ်အတွင်းမြန်မာနိုင်ငံအပါအဝင်နိုင်ငံပေါင်း30လောက်မှာအင်တာနက်ပိတ်ပင်မှု155ကြိမ်ရှိခဲ့တဲ့အကြောင်းနဲ့2021ခုနှစ်မေလအထိအင်တာနက်ပိတ်ပင်မှုအကြိမ်90လောက်ရှိခဲ့တယ်လို့နိုင်ငံတကာအင်တာနက်ပိတ်ပင်မှုလေ့လာရေးအဖွဲ့တစ်ခုဖြစ်တဲ့ Access Nouns Keep It On အဖွဲ့ကမှတ်တမ်းပြုစုထားတာကိုကုလသမဂ္ဂလူခွင့်ရေးရုံးအင်တာနက်အကြောင်းအရာပိုင်းဆိုင်ရာဌာန Director Becky Hicks ကပြောဆိုသွားပါတယ်အမုံတရားနဲ့အကျန်းဖက်မှုတွေကိုသွေးထိုးလှုပ်ဆော်တာတွေမဖြစ်အောင်စီစဉ်ရမှာမြန်မာနိုင်ငံနဲ့ပတ်သက်တဲ့အတွေ့အကြုံအရာတခြားအနေနဲ့ရှိတယ်လို့သတ်မှတ်တဲ့နိုင်ငံတွေမှာလည်း Facebook လူမှုကွန်ရက်ကုမ္ပဏီကြီးကပို့ပြီးတော့ထဲထဲဝင်ဝင်စစ်ဆေးတာတွေလုပ်လာခဲ့ပါတယ
်။နောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းနိုင်နဲ့မတ်မြသတင်းအောင်လို့ချင်ညာပေးခဲ့တာဖြစ်ပါတယ်။အခုအစပြီးတော့သတင်းဆောင်မတွေနဲ့ပတ်စင်ကဏ္ဍတွေကိုတင်ဆက်ပြီးတော့မှာဖြစ်ပါတယ်။အရင်ဆုံးတော့ရန်ကုန်မှာတည်ဆုံတဲ့သူတွေကိုသေချာဖို့တုတ်တန်တွေခွဲပြီးတတ်မှတ်လိုက်တဲ့အကြောင်းကိုပြောပြပေးကြပါရစေ။ရန်ကုန်တိုင်းကတုတ်တန်တွေမှာမီးတင်းကြိုဖို့ရောက်လာတဲ့အလောင်းတွေအရင်ကထက်အဆမတန်များပြားလာနေလို့မြို့နယ်လိုက်တုတ်တန်တွေခွဲပြီးတော့သေချာဖို့တတ်မှတ်လိုက်ပါရစေ။ကိုဗစ်ကပ်ရောဂါတတိယလိုင်းနဲ့ကြုံနေရခြင်းတည်ဆုံနှုန်းတိုးလာနေပြီးတော့အလောင်းတွေကိုမီးသေချာဖို့စီစဉ်ရမှာလဲသတ်မှတ်ချိန်ကျော်လွန်တဲ့အထိဆောင်းဆိုင်သေချာနေရတဲ့အခြေအနေရှိနေပါတယ်။ဒီအခြေအနေနဲ့ပတ်သက်လို့ရန်ကုန်ကလာတဲ့သတင်းပြည်သူကိုမတ်စုမွန်ပြောပြပေးမှာဖြစ်ပါရယ်
။ရန်ကုန်တိုင်းကရေဝဲထိန်ပင်ကြည်စုနဲ့ကျူချောင်းတုတ်တန်နေမှာမြို့နယ်လိုက်အလောင်းတွေကိုတင်းကြိုဖို့စီစဉ်တရားကော်မတီကမြစ်တာရက်ခံထားပါတယ်။မီးတင်းကြိုဖို့ရောက်လာတဲ့အလောင်းတွေကိုညအချိန်ထိတင်းကြိုပေးနေရတဲ့အခြေအနေကြောင့်အခုလိုခွဲပြီးတော့သတ်မှတ်လိုက်တာပါ။ဇူလိုင်လ14ရက်မနေ့ညတုန်းကလည်းရေဝဲတုတ်တံမှာမီးတင်းကြိုဖို့စောင့်ဆိုင်နေရတဲ့အလောင်းတွေပုံနေတဲ့အထိဖြစ်ခဲ့ပါတယ်။မြို့နယ်ကိုမြို့နယ်ကနေရောက်လာတဲ့အလောင်းတွေကိုတာဝန်ယူရမယ့်ကြီးစုတုတ်တံမှာတော့ဒီကနေ့အထိအလောင်းတွေများနေတယ်လို့သိရပါတယ်။တင်းကြိုရမယ့်အလောင်းရေအတွက်ပုံမှန်ထက်များတာမှန်ပေမဲ့အရေအတွက်အတိအကျကိုတော့ပြောခွင့်မရှိပါဘူးလို့ကြီးစုတုတ်တံတာဝန်ရှိသူတဦးကပြောပါတယ်
။လာတဲ့အလောင်းတွေပဲတူပေးရတယ်ပေါ့။ဘော်ရီကပုံမှန်ထက်တော့များတယ်။ ရင်းနဲ့များတယ်ဆိုနည်းနည်းပေါ်ပြီးကူများတယ်ဒီသဘောလေးရရှိပါတယ်အချိန်ကတော့ဒီမှာတော့ကျွန်တော်တို့ပုံမှန်တော့တက်မှာခါ6နာရီပေါ့နော်များတဲ့ခါကျရင်တော့6နာရီတော့နည်းနည်းကျော်အောင်ကျော်တယ်အဲဒါလက်ခံရေးတောင်ရှိဘူးလေအဲ့ဒါမျိုးရှိတယ်များတဲ့ခါကျတော့ရောက်လာတဲ့လောင်းကျကျွန်တော်ဘယ်လိုကူးမရအောင်လေပြောလဲကျွန်တော်တို့အဆင်ပြေအောင်လုပ်ပေးပါတယ
်အခုရပိုင်းတွင်တည်ဆုံတဲ့သူတွေကိုအများဆုံးတင်းကြိုပေးနေရတဲ့ရေဝဲတုတ်တံမှာတော့မြို့နယ်ခုနှစ်မြို့နယ်အတွင်းကရောက်လာတဲ့အလောင်းတွေကိုတာဝန်ယူတင်းကြိုပေးရမှာဖြစ်တယ်လို့ရေဝဲတုတ်တံတာဝန်ခံတဦးကပြောပြပါတယ်
ရတယ်ကျွန်တော်ကပုံမှန်ပဲကြိုးနေပါတယ်ပုံမှန်ပဲကြိုးနေတာလူနေကြတာခွဲထုတ်နေတာ
ရန်ကုန်တိုင်းတွင်းကတုတ်တန်နေမှာဒီရပိုင်းတွင်တင်းကြိုပေးနေရတဲ့အလောင်းတော်တော်များများဟာအောက်ဆီဂျင်ရော့ပြီးတော့ရုတ်တရက်တေဆုံးသွားသူတွေဖြစ်တယ်လို့ပရာဟိတအဖွဲ့တွေကပြောပါတယ်အခုဆိုရင်ပရာဟိတလူမှုကူညီရေးအသင်းတွေရဲ့အရေးပေါ်လူနာတင်ကားတွေနဲ့အလောင်းတွေကိုတည်ဆောင်ပြီးမိစကြိုဘူးဆောင်ရွက်ပေးနေရတာပါအခုရပိုင်းတွင်မှာလူသေဆုံးမှုကစိုးရိမ်စရာကောင်းလာအောင်မြင့်တက်နေတယ်လို့ကိုဗစ်လူနာတွေကိုကူညီပေးနေတဲ့ဆရာတော်ရေဝရကမိန့်ပါတယ
်ပရာဟိတလုပ်နေတဲ့အဖွဲ့တွေကခံရရရှိကူပေါ့နော်နာကူမဟုတ်ဘူးအခုထိုင်နေပင်တုတ်တံမှာကိုအန်ဖီလက်ကားတွေအဲ့ဒီဘောလီတွေတားရိုက်ပို့နေကြရပြီနာရီကားရင်အဆင်မပြေတော့လို့နာရီကားရင်လည်းဒီမလုံလောက်တော့လို့ဒီဆိုင်ဖီလက်ကားတွေနဲ့တင်ကိုတန်းစီပြီးတော့နေနေရပြီကိုကတတော်ကြီးဆူဆူဝါးဝါကိုဖြစ်သွားတယ်။ဒီနေ့ဆိုလို့ရှိရင်ဘုံဘုံရဲ့အကမရင်ကိုယ်တိုင်အလားဆုံးသွားတာမကြသေးဘူးပေါ့နော်။ဒီနေ့မနေ့ပဲအလားဒီ implement ကနေပဲပုံပြီးတော့တခါတည်းတချို့ဝရစီစဉ်လိုက်ရတယ်။တချို့ရဲ့နေရာမှာတော့သူတို့ကတော့ account အစီအပြေအောင်ဆောင်ရွက်ပေးပါတယ်သူတို့တွေကတော့ကန့်တတ်ချက်ထားမနဲ့အလင်းတင်လို့တင်တယ်လို့သူတို့ဒီအကောင့်လုပ်ပေးပါတယ
်။မျိုးနယ်ဆက်နှစ်မျိုးနယ်ကနေရောက်လာတဲ့အလောင်းတွေကိုမီးတင်ကြိုဖို့တာဝန်ယူထားတဲ့ချိန်မင်းတုတ်တံမှာတော့ဒီကနေ့အထိအလောင်းတွေကစုပုံရောက်လာလို့တင်းကြို့ဖို့အတွက်အချိန်ကြာကြာစောင့်ဆိုင်နေရတယ်လို့ဆရာတော်ကဆက်ပြီးတော့မိန့်ပါတယ်
။ဒီနေ့အနေထားဘလို့ရှိလဲဆိုရင်ဘုံဘုံကဓာတ်ပုံလေးပဲမြင်ရတာပေါ့။ဘောင်ဘုံဘုံတို့ကိုယ်နေသွားခြင်းပင်မဲ့လည်းအဲ့ဒီကတာဝန်ရှိတဲ့သူတွေရောပရိုက်တာအများစုရောမလိုလားအပ်တဲ့သူတွေမလိုက်ဖို့ရတဲ့ရင်မောင်းရဲ့အဲ့ဒီရင်ကူရဲ့ပြီးလို့ရှိရင်ဒီ PP ဝတ်ဆောင်တောက်ဆောက်ဝတ်ပြီးတော့နေကြတဲ့သူတွေပေါ့နော်ဒီမှာတန်းစီနေအဲ့ဒီအချိန်တော့၈နာရီမနေ့၈နာရီခွဲလောက်ကွင်းချင်းမှာဒါအတန်းစီရတာ၁နာရီကျော်ကျော်လောက်မှပြီးသွားတယ်ဒီဒီပုံပေါ်လို့ရတဲ့ကမ္ဘာကိစ္စအရတော့ပေါ့နော်အလောင်းလေးများနေတယ်ကားလေးအများကြီးတန်းစီနေတယ်
ရွှေပြည်သားအင်းစိန်မင်္ဂလာတုံနဲ့မော်ဘီကနေရောက်လာတဲ့အလောင်းတွေကိုတော့ကျူချောင်းတုတ်တံမှာတင်းကြိုဖို့တတ်မှတ်ထားပါတယ်။သေဆုံးသူတော်တော်များများဟာကိုဗစ်တန်ရာလက္ခဏာတွေတွေ့ခဲ့ရပြီးတော့နောက်ဆုံးမှအောက်ဆီဂျင်ရော့ပြီးသေဆုံးခဲ့ကြတာလို့ပရဟိတကူညီသူတွေကပြောပေမဲ့သူတို့မှာရောဂါပိုးရှိမရှိဆိုတာကိုတော့စစ်ဆေးအတည်ပြုနိုင်ခဲ့ခြင်းမရှိပါဘူး။ဒါကြောင့်လည်းဒီသေဆုံးတဲ့သူတွေဟာတရားဝင်ထုတ်ပြန်တဲ့သေဆုံးသူရဲ့အရေးအတွက်ဒီမှာမပါဝင်ပါဘူး။ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်နေတဲ့ကိုဗစ်လူနာသေဆုံးနှုန်းပမာဏထက်လက်တွေ့မြေပြင်မှာတည်ဆုံနှုံပုံများနေတာကဖြစ်နိုင်ပါတယ်လို့ကျန်းမာရေးဌာနတာဝန်ရှိသူတူက VOA ကိုဖြေကြားထားပါတယ်ရှင်
။မဆုမွန်ပြောပြသွားတာပါအခုတစ်ခါတော့ရခိုင်ပြည်နယ်ဘက်က COVID-19 ကရောဂါနဲ့ဆိုင်တဲ့သတင်းကိုပြောပြကြပါမယ်။ရခိုင်ပြည်နယ်မှာ COVID-19 ကရောဂါကာကွယ်ရေးကန့်သတ်ချက်တွေချမှတ်ထားပေမဲ့လိုက်နာမှုအားနည်းနေတာကြောင့်ဒီလ16ရက်နေ့ကစပြီးတော့ဖမ်းဆီးတရားစွဲဆိုတဲ့အထိအေးအေးယူလှုပ်ဆောင်သွားမယ်လို့ပြည်နယ်ကောင်စီကပြောပါတယ်။ရခိုင်ပြည်နယ်မှာကိုဗစ်တတိယလိုင်းအတွင်းကူးစက်သေဆုံးသူအရေအတွက်တိုးလာနေတဲ့အချိန်မှာပဲအာဏာပိုင်တွေကအခုလိုကြေညာလိုက်တာပါဒီအကြောင်းကိုတော့ရခိုင်ပြည်နယ်ကလာတဲ့သတင်းကိုကိုငင်းညာပြောပြပေးမှာဖြစ်ပါတယ်ဗျာ
လူဦးရေ3,000ကျော်လောက်နေထိုင်တဲ့ရခိုင်ပြည်နယ်မှာကိုဗစ်တတိယလိုင်းကူးစက်ခံထားရသူ1,000နီးပါးရှိနေပြီးတော့သေဆုံးသူကအယောက်20ကျော်သွားပါပြီဒါကြောင့်လည်းကိုဗစ်ကူးစက်မှုထိန်းချုပ်နိုင်ရေးအပြင်သွားရင်နှာခေါင်းစည်းတက်ဖို့တယောက်နဲ့တယောက်ခက်ခွာခွာနေဖို့အခြေခံစားကုန်ဆိုင်တွေကိုဗစ်စီကံနဲ့အညီရောင်းဖို့နဲ့စားတောက်ဆိုင်တွေလည်းပါဆယ်စနစ်နဲ့သာရောင်းချဖို့ညွှန်ကြားထားပေမဲ့လက်တွေ့မှာလိုက်နာသူနှဲပါနေသေးပါဒါကြောင့်စီကံကန့်တချက်မလိုက်နာသူတွေကိုတောက်ကြနေနောက်ပိုင်းကစပြီးဖမ်းဆီးတရားစွဲဆိုမယ်လို့ရခိုင်ပြည်နယ်ကောင်စီပြောခွင့်ရဥလတိန်ကသတင်းတောက်တွေကိုပြောပါတယ
်ဟိုပြောခွင့်လောက်တာဖြစ်မှာဆိုလို့16ရက်နေ့ကစပြီးတော့ကျွန်တော်တို့ဒီရာဒီကို Tax Force ပေါ့တောင်းပေးတဲ့အဖွဲ့တွေကဖမ်းနေတာဖမ်းပြီးတော့တရားစွဲတဲ့အားဖြင့်အဲ16ရက်နေ့နောက်ပိုင်းမှာကျွန်တော်တို့လုပ်တော်ကိုရှိပါတယ
်။ကန့်တချက်မလိုက်နာသူတွေကိုတဘာဝဘေးအန္တရာယ်စီမံခန့်ခွဲမှုပုံမှန်25နဲ့အရေးယူမှာဖြစ်ပြီးတော့ဒီဥပဒေအရဆိုရင်ထောင်ဒဏ်အများဆုံး3နှစ်ဒါမှမဟုတ်ငွေဒဏ်ဒါမှမဟုတ်ဒဏ်2ရက်လုံးကိုချမှတ်နိုင်ပါတယ်။ရခိုင်ပြည်နယ်မှာကိုဗစ်ကူးစက်မှုတွေတိုးလာနေသလိုတေဆုံးမှုတွေများလာပေမဲ့လည်းတခြားတိုင်းနဲ့ပြည်နယ်ထက်ဆိုင်ရင်ထိန်းချုပ်နိုင်တဲ့အနေအထားမှာရှိနေသေးတယ်လို့လည်းရခိုင်ပြည်နယ်ဥပဒေချုပ်လည်းဖြစ်သူဦးလာသိန်းကအခုလိုပြောပါဗျာ
ဆိုတော့ကျွန်တော်တို့ရခိုင်ပြည်နယ်မှာ18မြို့နယ်ရှိပါတယ်18မြို့နယ်ရဲ့အနေအထားမှာလူဥယျာအပြင်တတိယလိုက်မှာ969ယောက်ဟိုတွေ့ရှိထားတဲ့အတွက်ဒီနယ်အနေနဲ့ဆိုလို့ရှိရင်တော့ညားတယ်လို့မဆိုတာပါဘူးတခြားသောတိုင်းဒေသကြီးဒီနယ်တွေနဲ့ရှင်းရှင်းကြည့်လိုက်လို့ရှိရင်လည်းကျွန်တော်တို့ကအဲဒါအများကြီးထိန်းချုပ်နိုင်တဲ့အနေအထားမျိုးဖြစ်ပါတယ
်အခုပြောသွားတဲ့အထဲမှာကူးဆက်သူအရေးအတွက်ဟာစစ်ဆေးတဲ့ဓာတ်ခွဲနမူနာတွေတဲကတွေ့ရှိထားသူပိုးကူးဆက်သူအရေးအတွက်ဖြစ်ပြီးတော့စစ်ဆေးတဲ့အဆင့်ထိမရောက်ပဲကိုဗစ်ရောဂါလက္ခဏာနဲ့အိမ်တွင်းမှာပဲနေထိုင်ကြသူတွေလည်းရှိနေတာပါကိုဗစ်ဒုတိယလှိုင်းတုန်းကရခိုင်ပြည်နယ်မှာကူးဆက်ခံရသူ4000ကျော်အထိရှိခဲ့ပေမဲ့လည်းတိတ်ဆုံးသူက30ကျော်ပဲရှိခဲ့ပါတယ်ဒါပေမဲ့လည်းအခုတတိယလှိုင်းမှာတော့ကူးဆက်ခံရသူ1000နီးပါးမှာတိတ်ဆုံးသူ20ကျော်အထိရှိလာတဲ့အတွက်ဒုတိယလှိုင်းထက်အချိန်တိုအတွင်းတိတ်ဆုံးသူအရေအတွက်များနေတဲ့ပုံရှိပါတယ်ဒါကြောင့်မို့လို့အာဏာပိုင်တွေကကန့်တက်ချက်တွေကိုပိုတင်းကျပ်နေပြီးတော့လူထုတက်တဲ့စစ်တွေကမ်းခြေကိုလည်းပိတ်ထားအောင်မယ်လို့ဦးလှသိန်းကပြောပါတယ
်ဒီကူးဆက်မှုကတော့ခယ်လို့မရဘူးဒီကဘာလုံးဖြစ်တဲ့တတ်တွေ့ကိုကျွန်တော်လည်းခံရမယ်ကူးဆက်ခံရမယ်ဆိုတော့ဒီကူးဆက်ခံနေတဲ့ဟာကိုကျွန်တော်ကထိန်းချုပ်ဖို့ကြိုးစားတယ်ထိန်းချုပ်ဖို့ကြိုးစားတဲ့အခါကျတော့အထူးသဖြင့်စံနေပေါ့ကလင်းကနေနေကြရင်လူများပါတယ်ကန့်ချီတွေမှာထိုင်ရတယောင်တယောင်နေနေကကထိုင်ရတယ်တောက်ကြတယ်စားကြတယ်ပေါ့ဆိုတော့ဒီဟာဒီကိုကျွန်တော်တို့ဆွေးနွေးရပါဆိုတော့ပထမဒီဟိုအရင်တစ်ခေါက်ပေါ့နော် second wave မှာထိန်းချုပ်ခဲ့တဲ့ပုံစံမျိုးမဟုတ်ဘဲနဲ့အခုကျွန်တော်တို့ကစနေရက်နဲ့တနင်္ဂနွေရက်မှာမနေ့7နာရီကနေညအထိပေါ့နေ့ရက်ကြံတဲ့ရက်ဒီမှာတော့ပုံမှန်အတိုင်းကွန်တူသွားမယ်ဆိုတော့အောက်သာလိုက်စားတဲ့လူတွေဒီစနေတနေ့ကနေမှာဆိုတော့မနေ့ပိုင်းဆိုတော့ကျွန်တော်တောက်တက်စားတဲ့လူတွေတိတ်မရှိသေးဘူးဆိုတော့ဒီကမ်းခြေကိုအပြေအဝအသုံးပြုလို့ရမှာဖြစ်ပါတယ်အဲ့ဒီဟိုအပုတ်ချိန်ညမှာတော့ဒါကျွန်တော်တို့ကဖိတ်လိုက်မှာဖြစ်ပါတယ်အဲ့ဒီဟိုလိုအားဖြင့်ကမ်းခြေမှာဟလာပျော်ပွဲစားတဲ့လူတွေနေခြင်းကြောင့်ကုသမှုကျန်နေမှုနေရင်ကိုဗစ်ကိုကျွန်တော်တို့ကတနည်းကျန်ထိန်းရကြတယ်လို့စဉ်းစားပြီးတော့ဒီနေ့တော့အဲ့လိုဆုံးဖြတ်ထားကြပါလေ
အခုလိုစီကံကန့်တတ်ချက်တွေကိုပို့ပြီးတင်းကျပ်လှုပ်ဆောင်နေပေမဲ့လည်းပြည်သူတွေရဲ့စားဝတ်နေရေးအဆင်ပြေဖို့ဆိုပြီးတော့မလို့အဖက်အိမ်ပြေမထွက်ဖို့ stay at home ညွှန်ကြားချက်တော့မထုတ်ထားသေးပါဘူးလက်ရှိအဆင့်မှာတော့ကန့်တတ်ချက်ချိုးဖောက်သူတွေကိုအရေးယူအပြစ်ပေးဖို့အာဏာပိုင်တွေဘက်ကစတင်လှုပ်ဆောင်လာနေတာဖြစ်ပါတယ်ခင်ဗျာ
ကိုငင်းညံကြောက်ကြတာဖြစ်ပါတယ်အခုတစ်ခါတော့ NLD ပါတီဗိုလ်လှုပ်မှုဆောင်ဖွဲ့ဝင်ဦးညံဝင်းရဲ့ကျမရဲ့အခြေအနေကိုပြောပြချင်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရတဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီရဲ့ဘိုလုံးမှုဆောင်ကော်မတီဝင်ဦးညံဝင်းရဲ့ကျမရဲ့အခြေအနေကောင်းမွန်နေတယ်လို့သူ့ရဲ့အကျိုးဆောင်ရှေ့နေကပြောပါတယ်။သူနဲ့အတူနေခဲ့တဲ့ရန်ကုန်တိုင်းဒေသကြီးလူမှုရေးရာဝန်ကြီးဦးနိုင်ငံလင်းမှလည်းကိုဗစ်ပိုးကူးစက်ခံထားရတယ်လို့ရှေ့နေကပြောပါတယ်။ဒီအကြောင်းကိုတော့ရန်ကုန်ကလာတဲ့သတင်းကိုမခင်ပြည်တွေပြောပြပြီးမှဖြစ်ပါတယ်ဗျာ။
ရန်ကုန်အင်းစိန်ချင်းထောင်မှာဖမ်းဆီးထိန်းသိမ်းခံထားတဲ့ NLD ဘိုဟိုကော်မတီဝင်ဦးညံဝင်းကိုဗစ်ရောဂါကူးစက်ခံထားရတယ်ဆိုတာပြီးခဲ့တဲ့ရက်ပိုင်းကပဲသိရတဲ့အတွက်ရန်ကုန်ဆေးရုံကြီးအထူးကျက်မှတ်ကုသဆောင် ICU မှာကုသမှုခံယူနေရတယ်လို့သူ့ရဲ့ကျိုးဆောင်ရှေ့တီဒေါ်စန်းမာလာညွန့်က VOA ကိုပြောပါတယ်
။ကျောင်းကလည်းဒီကပဲဒီလိုကဆေးရုံကနေပြောသေးတယ်။အစီအစဉ်ကဆရာလေးစတယ်ကဆေးရုံရောက်ပြန်ကောင်းတယ်၊ခုလည်းကောင်းတယ်၅လောက်ရှိတယ်တဲ့။အပြားတော့မရှိဘူးအောက်ဆီဂျင်ကောင်းနေအားနည်းနေသေးတာပဲ
ထောင်ထဲမှာသူနဲ့အတူနေခဲ့တဲ့ရန်ကုန်တိုင်းလူမှုရေးရာဝန်ကြီးဦးနိုင်ငံလင်းစီမှာလည်းကိုဗစ်ပိုးတွေ့ရှိခဲ့တယ်လို့ဒေါ်စန်းမာလာမြို့ကပြောပါတယ်ကိုဗစ်ကရောဂါထိန်းချုပ်တဲ့အနေနဲ့ပြီးခဲ့တဲ့တစ်ပတ်ကစပြီးအင်းစင်အချင်းထောင်ထဲကယာယီအထူးတရားရုံးတွေမှာအမှုစစ်ဆေးတာတွေကိုယာယီရပ်ဆိုင်းလိုက်တာကြောင့်သူ့ရဲ့အခြေအနေကိုတော့အသေးစိတ်မသိရသေးဘူးလို့ပြောပါတယ်အဲ
ကိုနိုင်ငံလင်းလက်တက်လေး positive တော့ဖြစ်အေးမနေ့ကတော့သူ့မိန်းမနဲ့ကတော့တွေ့ရသူကဟိုသေးဒီပါဒီနေ့ကတော့သွားဖို့အဲ့တော့ဟို positive ဖြစ်တယ်ဆိုတော့ဒီဟိုရုံထောက်နေရင်တော့အတိအောင်မယ်တိရမလားကိုကရုံမထုတ်တပတ်ဆိုတော့မတိတော့
ဦးနိုင်ငံလင်းကိုရာစုဝတ်မကင်းသောယုံကြည်အနှံ့ချင်းဖောက်ဖျက်မှုပုံမှန်409နဲ့တမှု1015နှစ်ချခံရနိုင်တဲ့အာဂရိလိုက်စားမှုတိုက်ဖျက်ရေးဥပဒေပုံမှန်55နဲ့အမှုက9မှုစုစုပေါင်းအမှုချမှုနဲ့စစ်ကောင်စီကတရားစွဲထားပါတယ်ကို COVID-19 ရှိနေတဲ့အင်းစိန်အချင်းထောင်ကိုဇူလိုင်လ10ရက်နေ့ကစပြီးလော့ကဒေါင်းချထားလိုက်ပြီးတော့ထောင်ထဲမှာတရားစစ်ဆေးတာတွေထောင်ဝင်စားတွေ့ခွင့်တွေကိုရယူဆိုင်ရန်ထားလိုက်တာကြောင့်ထောင်တွင်ကူးစက်မှုအခြေအနေတွေကိုသိဖို့ခက်နေတယ်လို့ရှင်းနေတွေကပြောပါတယ်။အင်းစိန်အချင်းထောင်ကနေမကြာခင်ကလူမြောက်လာသူတချို့မှလည်းကိုဗစ်ကရောဂါကူးစက်ခံထားရတဲ့ဆိုတာစစ်ဆေးတွေ့ရှိခဲ့တယ်လို့လူမြောက်လာတဲ့အချိန် လို့အာဏာပိုင်တွေဘက်ကပြောဆိုထားတယ်လို့ကိုဗစ်ကူးစက်ခံထားတဲ့အကျဉ်းသားတွေရဲ့မိသားစုဝင်တချို့ကလည်းပြောပါရယ်လက်တလို့ထောင်ရင်းအခြေအနေကိုအသေးစိတ်မသိရပေမဲ့ကိုဗစ်ပိုးမကူးစက်ရေးထိန်းချုပ်မှုရော့နေနေတယ်လို့အခြေခံစိမ်းဝါးတွေကိုထောင်အပြင်ကနေမှာယူနေရတယ်လို့အမှုလိုက်ရှိနေတဲ့ဦးကပြောပါရယ်
အဲကျွန်တော်သတိစားမိကျွန်တော်အဲ့ဒီမှာဂျုံချင်းထွက်လာတဲ့အခါကျတော့ထဲရတယောက်ကနေသိမကောင်းသူကပါပြောလဲဆိုတော့ဟိုသူ့စီးရေးပေးထားတယ်ပေါ့နော်ကိုဗစ်သူနဲ့ချက်နေတဲ့ကြားတဲ့အခါကျတော့သူကသူ့ကိုစီးရေးပေးတဲ့အချိန်မှာစီးစာမှာစီးနဲ့မျိုးရေးပေးလိုက်တယ်သူကကျွန်တော်ကိုဝယ်ခိုင်းတာထဲရအင်းရနေဝင်ကြာမှာဆိုလို့ဆိုမှထောင်ထဲမှာကျွန်တော်အဲ့ဒီဆိုင်နေရှိတော့တွားဝယ်ပေးတယ်သူစောက်ချောင်းမကောင်းရမယ်လို့တော့ကျွန်တော်တိတ်ကျွန်တော်ရဲ့အမြင်ရဆိုတိတ်မထင်ဘာကြောင့်ဆိုတော့တူတော်မှကျွန်တော်လာပြီးစီးဝယ်ခိုင်းတာအဲ့စီးရေးတိတ်ပြီးချက်ခဲတဲ့စီးရေးမဟုတ်ဘူးတကယ်တော့သိရတာအဲ့ဒါကိုကြည့်ခြင်းအပြင်ကောင်းမှုဆောက်ဆောင်မှုရရင်လို့ကျွန်တော်တိတ်မမြင်ဘူးဒီဟာလေးဟုတ
်လွန်ခဲ့တဲ့24နာရီအတွင်းတက်ခွဲနမူနာပေါင်း11,000ကျော်ကိုစစ်ဆေးခဲ့တာမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်သူ4,200နီးပါးတွေ့ခဲ့ပြီးတော့သေဆုံးသူ165ယောက်ရှိတယ်လို့ကျန်းမာရေးဌာနရဲ့ဒီကနေ့ည8နာရီထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရှင
်မခင်ပြည်တွေပြောပြသွားတော့ပါအခုတစ်ခါတော့နိုင်ငံတော်ဘက်ကဒီစစ်ကောင်စီစန့်ကျင်ဆန္ဒပြပွဲအကြောင်းကိုပြောပြချင်ပါတယ်ဆရာနာသိမှု9လခွဲကြော်ကြာလာတဲ့အထီကိုဆရာနာရှင်စန့်ကျင်ဆန္ဒပြမှုတွေရက်တက်မသွားသေးပဲဆက်ပြီးတော့ရှိနေပါတယ်။ဒီကနေ့မုံရွာမှာတော့အာနာရှင်စန့်ကျင်အမျိုးသမီးတွေဥဆောင်တဲ့ဆန္ဒပြစစ်ကြောင်းကြီးတက်ခဲ့ပါတယ်။ဒီကြောင်ရန်ကုန်ကလာတဲ့သတင်းကိုတော့မန္တလေးမှာကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ။
ဒီကနေ့မနက်ပိုင်းကမုံရမျိုးမှာအမျိုးသမီးတွေဥဆောင်တဲ့အင်အားတရာဝင်ကြလို့ကျွေးတော်တန်းတွေအော်ဟစ်ပြီးကြီးတက်ဆန္ဒပြခဲ့ကြပါတယ်။မော်လာပိုင်းမှာလည်းရောက်ွက်တစ်ခုရဲ့အမျိုးသမီးတပိတ်စကြောင်းတစ်ခုထပ်မံချီတက်ဆန္ဒပြခဲ့ကြပါတယ်။အမျိုးသမီးတွေကလည်းကြောက်ရွံ့မှုမရှိဘဲအာဏာရှင်ကိုစက်ကျင်တော်လှန်ကြရဲဆိုတာပြကျင်တဲ့အတွက်ဒီလိုအမျိုးသမီးဆန္ဒပြတပိတ်စကြောင်းတွေချီတက်ကြတာဖြစ်တယ်လို့ဒီကနေ့အမျိုးသမီးဆန္ဒပြစကြောင်းမှာဦးဆောင်ပါဝင်တဲ့မတ်ချောစူဆန်က VOA ကိုပြောပါရယ်
။ဒီနေ့စကြောင်းကအဓိကထွက်တဲ့ပုံစံကအဓိကထွက်ရတဲ့ခေါင်းစဉ်လေးကတော့ဒီပကံလွှဲတဲ့ငါတို့လက်ကအာနာရှင်ကိုအမြင့်ဖြဲဆိုတဲ့အတိုင်းပဲပေါ့နော်ဒီညီမတို့မုံရွာမှာကဒီစစ်အာနာသိန်းနဲ့စစ်အာနာသိန်းရဲ့အချင်းအနီးစားပြီးအမျိုးသမီးတွေကလည်းအရှိန်အဟုန်နေပါဝင်ပြီးတော့စစ်အာနာစစ်ချင်းကြီးတွေမှာပါဝင်နေတာကိုတွေ့ရတယ်ပေါ့နော်အခုတဖြည်းဖြည်းနဲ့စစ်တပ်ကပတ်နေပြီးတော့အကျန်းဖတ်ချုပ်ခွင့်မှုတွေရှိလာတဲ့အချိန်မှာလည်းအမျိုးသမီးတွေအနေနဲ့ကဒါငြိမ်းသွားတောက်ကြတဲ့အနေနဲ့မရှိဘဲနဲ့ပေါ့နော်အာနာရှင်ကိုဆက်လက်တွန်းလှန်နေတယ်ဆိုတာကိုဖော်ပြခြင်းနဲ့နောက်တစ်ခုကတော့ဒီအမျိုးသမီးတွေကိုပေါ့နော်ဒီအိမ်ကိစ္စပဲလုပ်ရမယ်ဆိုတဲ့အတွေးခေါ်ရင်းနဲ့တချို့နေရာတွေမှာဒီအမျိုးသမီးတွေကိုဖိနှိပ်နေကြရရှိရပေါ့နော်ညီမတို့ကဒါဒီကိုလည်းတွန်းလှန်လို့တယ်ပြကြပြီးအမျိုးသမီးတွေမှာလည်းအာနာရှင်ကိုတွန်းလှန်လို့ပဲဖိတ်ရှိတယ်ပြကြတော့ဒီဒီအမျိုးသမီးတယောက်ဒီပကံလေးလက်တရားကဘာကိုအုပ်ချုပ်နိုင်လဲဆိုရဲဒီလက်စာသားကိုညီမတို့ကနေလက်ကင်ထားရေပေါ့နော်ဒါကြောင့်မလို့ဒီမောင်မရှိတဲ့အမျိုးသမီးတွေအားဒီပြဆူပါမီတော့ဒီပြမတွေနဲ့ချိတ်ဆက်ပြညီမတို့ကဒီစစ်ကြောင်းကိုထွက်လိုက်တာပါ
ဂျုံဝင်းခရိုင်ကံပေါင်းမြို့နယ်တနင်္လာရီတိုင်းတရချောင်းမြို့နယ်တို့မှာလည်းအမျိုးသမီးတွေဦးဆောင်တဲ့အာနာရှင်စန့်ကျင်ဆန္ဒပြစစ်ကြောင်းတွေထွက်ခဲ့ကြပါတယ်မနေ့ညပိုင်းကတော့မန္တလေးကြည်ကြီးတကောမြို့နယ်တောင်မြင့်ရောက်ကွက်ကအုပ်ချုပ်ရေးမှူးတူကိုထားနေထိုးပြီးပြစ်စည်းလူရမှုခုဖြစ်ခဲ့ပါတယ်ညဆယ်နာရီဝင်းကျက်လောက်မှာအုတ်ချုပ်ရင်မူဥကိုဥဆိုင်ကနဲ့သူ့အိမ်ကိုပြန်လာတဲ့အချိန်ဆိုင်ကနှစည်းနဲ့လူလေးယောက်ကလူယူထွက်ပြေးသွားတာလို့ဒေသခံတို့ကပြောပါတယ
်ညဆယ်နာရီလောက်ဆယ်နာရီမတင်လောက်မှာအပြန်ပြန်လာတာအဲ့သူတို့ဘက်မှာစမှုဘက်မှာဟိုဟာကြောကြောဆေးဆိုချင်တယ်လေ
ဟုတ်
ကြောဆေးနားမှာလူလေးယောက်ကနောက်ကဆိုင်ကနှစည်းနဲ့လိုက်လာပြီးတော့သူကြီးကသူ့ကိုလူတယ်စိုက်ကရဲ့ဖုံးရဲ့လူတယ်သူပြီးတော့သူကပြန်ဟောလို့တော့ဓာတ်နဲ့လက်ခုတ်တာလက်ပြင်ထိသွားတယ်ဒါရမပြစ်ထအောင်ဘောပစ္စည်းရတော့တော့အဲမောပြေးသွားကြတယ်
เสียหน้าเต็มมุงอะไรก็จะกล้าด้วยมาซึ่งในเหตุการณ์อาจารย์ทัพจิกเข็บอยู่กับเราเจ้าเป็นสองตัวกูอยากจะชีวิตเพื่อตัวท่านสิขันได้ยาดูบ้างงานเราต้องยานีว่าชีวิตเราในเหตุการณ์จะมาจากกูนิสัยเหตุเต็มเอเอพีพีก็ทุบเปลี่ยนท่าไปเช่น
ဗီအိုအမေရိကန်တိုင်းရဲ့ရုပ်သံတွေရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ်အမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရူဖန်ယူမှုနဲ့လိုင်းတူမီတာတို့အပြင်စပါရိုဗီအိုနေမာဝိုင်းအင်တာနက်စာမျက်နှာဖြစ်တဲ့
PFEPFE.nlinks.com/downloads/web/sawi.ma/application/ya/yu/nai/ma/re/no.viewamerican.tan/ye/yau/tan/ne/video/thou/lun/jet/ko/myama/pi/du/re/si/yau/po/pi/nai/mu/a/sin/ye/chu/ban/ni/ba/re/shen.viewi/ga/ne/ja/daw/re/ne/nya/ba/myama/ba/da/season/ne/ko/nya/ku/nai/ga/ne/sen/na/i/ti/line/do/mi/de/thou/zet/de/thou/zet/ne/ne/nga/zet/de/do/ga/ne/set/pi/do. တန်လွင့်ပေးနေပါတယ်အခုဆက်ပြီးထုတ်လွှင့်ပေးသောမယ့်အစီအစဉ်ဒုတိယပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါဒီထဲမှာတော့ကြာသပတေးနေ့ညတိုင်းတင်ဆက်ပေးနေကြဥရောခင်းရဲ့မြန်မာရေးသုံးသပ်ချက်ကြမ်းမာရေးကဏ္ဍနဲ့တိုင်းသတင်းတော်အစီအစဉ်တွေကိုထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ဒီထဲကမှအရင်ဆုံးတော့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရမှာဖြစ်ပါတယ်မြန်မာပြည်မှာဘိန်းန
ဝိရစီဖန်စီရမိတဲ့တရင်တွေအရင်ကမကြာခဏတွေ့ရပါတယ်။2019မှာရာဘဆေးပြားတန်ချိန်140 2020မှာတန်ချိန်190ဖမ်းမိတာကိုတရင်သူအဖြစ်ဖော်ပြကြပါတယ်။ဒါပေမဲ့စစ်အာဏာသိမ်းပြီးနောက်ပိုင်းဝိရစီတရင်နှဲပါလာပါတယ်။ဒါကြောင့်အရင်ကဖမ်းဆီးထားတဲ့ဝိရစီတွေကိုဇွန်လ26ရက်နေ့ကမိရှုပြပါတယ်။ဒီနေ့စံပိုင်းကလည်းကုလသမဂ္ဂဝိရစီနဲ့ရာဇဝမှုတက်ဖြည့်ရေးဌာနကအစင်းခါစာနှဆောင်ထုတ်ဝေပါတယ်ဘိစစ်တန် OPM survey နဲ့ဓာတုဆေးဝါ synthetic drug စစ်တန်းလို့ဖြစ်ပါတယ်ဘိစစ်တန်းကစာမျက်နှာ50ကျော်ရှိပြီးဓာတုဆေးဝါစစ်တန်းက100ကျော်ရှိတာကိုကြည့်ရင်ဓာတုဆေးဝါဟာဘိစိန်ဘိန်ပြူတဲ့ပိုးပြီးရောင်းကောင်းနေတာထင်ရှားပါတယ်ဒီနေ့ထုတ်တဲ့ဘိစစ်တန်းဟာ18ကျိန်မြောက်ဖြစ်ပါတယ်2010မှာဘိန်းဆိုင်မီဧက9200ယောသာရှိတာမူ2019တဲ့စာရင်ဧက9000နီးပါးနည်းသွားပါတယ်။ချမ်းပြည်နယ်မှာအများဆုံးစိုက်ပျိုးပြီးတန်းချင်း400ကျော်ထုတ်နိုင်ပါတယ်။ဘိန်းဆိုင်သူတွေဟာဒေါ်လာတန်း60နဲ့တရားအကြမှာဝင်ဝင်ရှိကြမယ်လို့ခန့်မှန်းပါတယ်။စိုက်ပျိုးရေးကဏ္ဍရဲ့300.4ရာခိုင်နှုန်းဟာဘိန်းကင်းတွေဖြစ်ပါတယ်။
ဘိန်းဆိုင်ကင်းနေသွားပေမဲ့ဓာတုစေဝါထုတ်လုပ်မှုတိုးဝလာပါတယ်။အလို့သမားအနည်းငယ်300ပြီးရက်သတ္တပတ်အနည်းငယ်အတွင်းမှာထုတ်လုပ်နိုင်တဲ့ဓာတုစေဝါကိုလူစုကိုင်းတွေကအဓိကထားပါတယ်။ရှမ်းပြည်နယ်ကထွက်တဲ့ဓာတုစေဝါကိုအိမ်နီးချင်းနိုင်ငံတွေကတဆင့်ဖြန့်ဝေတာမှုလူသုံးများပါတယ်။လူသိအများဆုံးကတော့မက်သမ်ဖက်တမင်ဆေးပြားဖြစ်ပြီးမနစ်ကရှေ့တောင်အာရှဒေသမှာတန်ရင်190ဖမ်းမိခဲ့တာပါ။လာအိုနဲ့ထိုင်းကတဆင့်ဖြန့်ပြူးတာဖြစ်ပါတယ်။COVID-19 ရောဂါကြောင့်ကူးတန်းသွားလာမှုခိတတုံနှေးသွားတာမျိုးရှိပေမဲ့ဝိရစေဝါရောင်းဝယ်မှုကတော့အရှိန်မတည်သေးပါဘူးမက်သမ်ဖက်တမင်ထုတ်လို့ရမှာအဓိကကျတဲ့ ephedrine ကိုဖမ်းဆီးတာမျိုးအလွန်နှေးပါပါတယ်ဒါပေမဲ့ ephedrine ကိုမသုံးဘဲအခြားဓာတုပစ္စည်းကိုသုံးပြီးမက်သမ်ဖက်တမင်ထုတ်နိုင်တာမျိုးလည်းရှိပါတယ
်ဒုတိယအများဆုံးသုံးတဲ့ဓာတုစေဝါဟာ ecstasy ဖြစ်ပြီးဒူနိုင်းနဲ့မလေးရှားမှာအသုံးများပါလေအခုတော့ကမ္ဘောဒီးယားနဲ့အခြားနိုင်ငံတွေကိုပြန့်နှံ့နေပုံရပါတယ်။မြန်မာနဲ့အင်ဒိုနီးရှားမှာ ecstasy ဆေးပြားဖတ်ဆင်းရမိတဲ့တည်င်းတွေရှားပါလေ။မနေ့ကအာဆီယံဒေသမှာဖတ်ဆင်းရမိတဲ့ ecstasy ဆေးပြားကိုးသားမှာအများစုဟာမလေးရှားနဲ့ကမ္ဘောဒီးယားကဖြစ်ပါတယ်။ ketamine, caffeine, amphetamine စတဲ့ဓာတုဆေးဝါးတွေလည်းရှိပါသေးတယ်။တကယ်တော့အရှေ့တောင်အာရှဒေသမှာစိတ်ကြွစေ485မျိုးရှိတယ်လို့ကုလသမဂ္ဂအစိုးရကစာမှာဖော်ပြထားပါတယ်။ဒီထဲမှာကာနာဘစ်ပါဝင်တဲ့စိတ်ကြွေကိုအများဆုံးသုံးတယ်လို့ဆိုပါတယ်
။ ကိုဗစ်ကာယောဂါဖြစ်ပွားနေပေမဲ့အာဆီယံဒေသမှာဓာတုစေဝါအယောင်းဝယ်တွက်နေတယ်လို့ကုလသမဂ္ဂအစီရင်ခံစာကဆိုပါတယ်အထူးသဖြင့်ဈေးမကြီးတဲ့မက်သန်ဖက်တမင်းဟာဝယ်လိုအားကောင်းနေတာတွေ့ရပါတယ်လွန်ခဲ့တဲ့နှစ်ကအများအပြားဖမ်းဆီးခဲ့တဲ့မက်သန်ဖက်တမင်းဟာဆက်ပြီးဈေးကျနေတဲ့အတွက်ရောင်းလိုအားကောင်းနေတယ်လို့ပြောနေပါတယ်ရှမ်းပြည်နယ်မှာမက်သန်ဖက်တမင်းတန်ကြိမ်50မိနစ်ကဖမ်းဆီးနိုင်ခဲ့ပြီးလာအိုနဲ့ထိုင်းနိုင်ငံမှာလည်းအများအပြားဖမ်းဆီးနိုင်ပါတယ်လွန်ခဲ့တဲ့နှစ်အစောပိုင်းကရှမ်းပြည်နယ်မြောက်ပိုင်းမှာအစိုးရကနှစ်လလောက်စစ်ဆေးတဲ့အခါမက်သဖက်တမင်းဆေးပြား18တန်နဲ့အခြားဓာတုပစ္စည်း36တန်ကိုဖမ်းဆီးနိုင်ခဲ့တာကိုကြည့်ရင်စိတ်ယုံဆောက်ပြီးမွေးရစေဝါထုတ်လုပ်သလိုဖြစ်နေပါတယ
်မက်သဖက်တမင်းကိုရှမ်းပြည်နယ်မှာအဓိကထုတ်လုပ်ပြီးမြန်မာချင်းနိုင်ငံတွေမှာလည်းထုတ်လုပ်လာတာတွေ့ရပါတယ်ကမ္ဘောဒီးယားမှာမနစ်ကမက်သန်ဖက်တမင်းရုပ်ဝဲအလုံယုံ6ခုနဲ့ဆေးပြား2တန်လောက်ဖမ်းဆီးရမိပါတယ်။ရှမ်းပြည်နယ်မူရဆေးဝါးမှခိုးတွေဟာလက်ဖက်ထုတ်တဲ့မက်သန်ဖက်တမင်းထည့်ပြီးရောင်းတာမျိုးတွေလည်းလုပ်တတ်ပါတယ်။ရှင်ချန်းပင်ဝေဂူအိုင်စတဲ့လက်ဖက်ထုတ်တွေမှာမူရဆေးထည့်လို့ရှိပါတယ်။ထိုင်းမလေးရှားနဲ့ဖိလစ်ပိုင်မှာမူရဆေးလက်ဖက်တွေကိုအများဆုံးဖမ်းဆီးရမိပါတယ်။မြန်မာပြည်မှာမက်သန်ဖက်တမင်းဆေးပြားကိုလူကြိုက်များတဲ့အတွက်ထုတ်လုပ်မှုရောဖမ်းဆီးမှုတို့ရောတိုးပွားနေပါတယ်2020မှာတိုးပွားလာပါတယ်လွန်ခဲ့တဲ့6နှစ်အတွင်းဓာတုဆေးဝါးစားသုံးမှုတဖြည်းဖြည်းများပြားလာတာတွေ့ရပါတယ်ဒါပေမဲ့ဘိန်းစားသုံးမှုကတော့ကျဆင်းလာတယ်လို့ဆိုပါတယ်ဘိန်းဆိုင်ကင်းဆေးရည်ရင်းလုံးညှို့နေသွားတာနဲ့စားသုံးမှုကျဆင်းသွားတာဟာဆက်ဆက်မှုရှိနိုင်ပါတယ်ဓာတုဆေးဝါးတွေကပင်ပြူတဲ့ဈေးသက်တာရာဟာလဲရောင်းအားကောင်းရတဲ့အကြောင်းရင်းတစ်ခုဖြစ်နိုင်ပါတယ်ခင်ဗျာ
။ဦးအောင်ခင်ရဲ့မြန်မာရေး30ချက်စီစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။အခုတစ်ခါတော့အပတ်စဉ်ကျန်းမာရေးခဏကိုတင်ဆက်ပေးမှာဖြစ်ပါတယ်။ဒီတစ်ပတ်ကျန်းမာရေးခဏမှာတော့ကိုဗစ်ကြောင့်တည်ဆုံးမှုမြင့်တက်လာတာကာကွယ်ရေးကိုပြောပြထားပါတယ်။မြန်မာနိုင်ငံမှာအခုကိုဗစ် -19 လိုင်းကြောင့်ကူးစက်မှုနှုန်းတွေနေ့စဉ်ထောင်ကနန်းတွေချီစံချိန်တင်နေပြီးတော့တည်ဆုံးမှုပါရာကနန်းကိုရုတ်တရက်ခုန်တက်လာချိန်မှာပုံမတည်ဆုံးနိုင်မှုကနေကာကွယ်ဖို့အလွန်အလွန်အရေးကြီးနေပါပြီ။ဘလို့အမြန်ဆုံးဝိုင်းပြီးတော့ကာကွယ်တင်ပါလေ။ဒီကြောင့်ကတော့ကျန်းမာရေးနဲ့အောက်စားဝန်ကြီးဌာနရဲ့ပြောခွင့်ရလည်းဖြစ်ကူးစက်ရောဂါပိတာကျွမ်းကျင်သူဒေါက်တာသန်းနိုင်စိုးကိုကိုမင်းကမေးမြန်းတင်ပြထားပါပြီခင်ဗျာ။
โอเคดรตันนี่ครับเนี่ยเราทุกคนในมาနိုင်ငံမှာဒီโควิดဖြစ်နှုန်းတင်နှုန်းတွေอ่ะများလာတယ်ပေါ့เนาะလူနာတချို့လည်းခြေရောသွားဖို့အခက်အခဲတွေကြုံရအိမ်မှာလည်းလို့ပေါ့ကုသရင်းနဲ့အောက်ဆီဂျင်ပြတ်လည်မှုတွေကြုံရအဲ့လိုဖြစ်နေတဲ့အနေအထားမှာဆရာရင်ထိန်းနိုင်ဖို့အတွက်ပေါ့เนาะဒီလူတွေဘက်ကလုံနိုင်တာနဲ့ဆရာတို့တာဝန်ရှိသူတွေဘက်ကလုံနိုင်တာတွေကိုအဓိကဆွေးနွေးပါပါဆရာအဲ့တော့ဒီလူတွေဘက်ကလုံနိုင်တာအဓိကကိုဆရာပါစပြီးတော့ရှင်းပြခြင်းပ
ါအဓိကတော့တက်နိုင်တယ်များမိမိအိမ်မှာနေပြီးတော့အသက်တွေကယ်ဆယ်ပေးကြပါ။ဒီနေ့နေ့ကတော့ကျွန်မရေးစနစ်ကြီးကိုလည်းဝိုင်းပြီးတော့ဆက်လက်အားပေါ့နော်။ပူပေါင်းပြီးတော့ဆော့ဆော့ပေးကြပါလို့အတန်းကြားလို့ပါတယ်
။ဟုတ်ကဲ့ဆရာကြီး။အဲ့တော့ဆေးရုံကိုမသွားနိုင်သေးတဲ့လူနာတွေအတွက်ရောပေါ့နော်။ဆရာဘယ်လိုအကြံပေးချင်လဲ
။လူတယောက်ကပြီးခဲ့တဲ့ဆယ်လေးရက်အတွင်းယောဂရှိတဲ့လူနဲ့ထိတွေ့ခဲ့တယ်နော်။ဒါမှမဟုတ်ကိုယ်နဲ့ထိတွေ့ခဲ့အနည်းငယ်ထိတွေ့ခဲ့သူက positive ဖြစ်သွားတယ်လို့ကြားရတယ်ပေါ့နော်။ပြီးခဲ့ခါကျတော့ကိုယ်ကိုယ်တိုင်းမှာလည်း symptom ပေါ်လာတယ်ပေါ့နော်။ဒီကတော့အခြေချဆုံးကတော့အနံ့ပြောက်တာပေါ့နော်ဖြားမယ်အကျွာဖြစ်ခဲ့တယ်ဒီလိုမျိုးပေါ့ကိုယ့်ကိုစပြီးတန်တရားရှိရဆိုတော့ကိုယ့်ကိုကာကွယ်ဖို့လိုတယ်ပေါ့နော်ကိုယ့်ကိုကာကွယ်မှသူများအိမ်မှာရှိတဲ့မိသားစုတွေမပူးပါဘူးနော်အဲတော့ကိုယ့်မိသားစုတွေမှာအတွေ့အကြုံရှိတဲ့တွေရောဂါခံရှိတဲ့တွေရှိတဲ့ခါကျတော့သူတို့မှမတော်တဆပိုးဝင်သွားရင်ကိုယ့်ကြောင့်တဲ့အနေတွေဖြစ်သွားနိုင်တယ်ဆိုတော့အရင်ဆုံးဒီရောဂါကိုရှိမှန်းမရှိမှန်းသိခင်မှာ self quarantine ပေါ့နော်ကိုယ့်ကို quarantine လုပ်ဖို့လိုတယ်တန်းနေပြီနဲ့ဒါခက်ခွာခွာနေပြီးတော့ဟုတ်ကူတည်ကြနေဖို့လိုတယ်သင်တို့ဒီကံတော့ပြရမယ်ဆိုပြီးတော့ဆုံးဖြတ်တဲ့အချိန်မှာနေပေါ့နော်အခုကြီးကောင်းတဲ့အချိန်မှာခုနယောဂအခန်းရှိတဲ့လူတွေအတွေ့အကြုံတွေတူတယ်စာရေးကာကွယ်ဆေးထိုးပြီးသားပေါ့နော်ထိုးပြီးသားလူငယ်လူရွယ်တွေပေါ့လူမျိုးရရင်ပိုကောင်းတော့ပေါ့နော်ဒါမှမဟုတ်ရင်ကာကွယ်ဆေးထိုးပြီးသားမိသားစုတွေမှာမရှိသေးဘူးဆိုရင်လည်းဒီအတွေ့အကြုံငယ်ရဲ့လူပေါ့နော်ယောဂအခန်းမရှိတဲ့သူနေတို့အခုကြီးတောင်းပြီးရခါကျသက်တမ်းကသင်တို့ဒီကံတက်စင်တာလိုမျိုးမျိုးတွေပေါ့ဒါလည်းကျွန်တော်တို့ထုတ်ပြန်တဲ့အထက်မှာလည်းပါပါတယ်ကျွန်တော်တို့ဒီရန်ကုန်မှာပေါ့နော်တက်ဆိုင်ရာဒေသနာဂျမားရေးဌာနတို့မိမိအပိုင်ပေါ့နော်ဒီမျိုးနယ်ဂျမားရေးဌာနမူရုံးအဲ့ဒီ30နေရာပေါ့တဲ့နေရာတွေမှာလည်းအဲ့လိုပါပဲနော်မန်လေးမှာလည်းရှိပါတယ်အဲ့လိုနေရာတွေတွားပြီးတဲ့ခါကျတော့ကိုယ့်ရဲ့အခြေအနေကိုပြောပြပြီး ဖြစ်စေတာလို့ပိုင်းမိုက်ပြောပေါ့နော်ဒါဟိတ်ဆောင်ရွက်လို့ရနေပါပြီဆောင်ရွက်တဲ့ဆောင်ရွက်တင်ပါတယ်ပေါ့နော
်ဟုတ်ကဲ့ဆရာကြီးအဲ့တော့အခုအချိန်မှာတော့တချို့ကလည်းအခုလိုအနေထားတွေကိုမသိတဲ့အခါကျတော့ကိုယ့်ကိုစစ်တာရှိတယ်လို့တချို့ကလည်းဒီဖြားလာတဲ့လက္ခဏာပေါ်ကြည့်ပြီးတော့ဖြစ်မဲ့လို့ယူဆပြီးတော့ကိုယ့်ကိုချိတ်ကူနေရတဲ့သူတွေလည်းရှိပါတယ်အဲ့တော့ဒီနေရာမှာတင်းထန်တဲ့အဆင့်ကိုမရောက်ရအောင်ပေါ့ဆရာနော်သူတို့ကိုအဓိကပါချင်ပေးတယ်
တင်းထန်တဲ့အဆင့်ကိုမရောက်အောင်ဆိုတော့တို့ခက်ခဲတဲ့ပြီးပုံပေါ့နော်ဆရာနံပါတ်1ကဒီလူတွေကပေါ့နော်ကျမိုက်ဝင်နေနေတယ်မဟုတ်တဲ့အခါကျတော့ကုထုံးတွေကိုလည်းမသိဘူးပေါ့နော်နောက်တစ်ခုကကိုယ့်ရဲ့ယောဂအနေထားအရလောက်ထိတင်းထန်သွားနိုင်တယ်ဆိုတာလည်းကြူပြောလို့ရတဲ့ကိစ္စမဟုတ်ဘူးပေါ့နော်ဆရာခုနဝင်နေ virus ကိုပမာဏမျိုးတစ်ခါကမိမိရဲ့ကိုယ်ခံစားအားယောဂအခန်းရှိမှုအချိန်တွေပြည့်ခါကျတော့အတက်ရွယ်ပေါ့နော်ဒါတွေအားလုံးကလည်းစကားပြောတဲ့ချက်တွေဖြစ်တယ်ပေါ့နော်ဆရာအဲ့ဒီခါကျတော့ကျူမန်းလို့မရတဲ့အနေထားမှာအကောင်းဆုံးသိနိုင်တာကတော့test monitoring ပေါ့နော်အဓိကတော့ pass oximeter လေးဒုံးပြီးရဲ့ခါကျတော့ oxygen level တိုင်းလို့ရတယ်နောက်တစ်ခုကအခြားတိုင်းလို့ရတယ်ပေါ့နော်ဒါလည်းကျွန်တော်တို့ home quarantine ပေါ့နော်ကိုယ့်ဘက်ကိုယ်ပြည်သင့်ခွဲခြားနေထိုင်တဲ့လူတွေအတွက် guideline လေးတွေမှာလည်းထုတ်ပြန်ထားတယ်ရှိရပေါ့နော်အဓိကတော့ကိုယ့်ဘက်ကိုယ်တရက်ကို2ချိန်လောက်တော့ပေါ့နော်အနည်းဆုံးကိုယ့်ဘူးချိန်တိုင်းမှာ pass oximeter ချင်း3ချိန်လောက်တိုင်းပေါ့နော်အဲ့တော့ဒီဟာလေးကိုကြည့်ပြီးရဲ့ခါကျတော့ခံနိုင်လို့ရပေါ့ဒါမှလည်းဘယ်အချိန်မှာဘယ်လောက်ထိပြင်းထန်ပြီးဘယ်လောက်ထိထိုးကျသွားမလဲဆိုတော့ဗဒံပြောရခက်တဲ့ကိစ္စပါနော်အဲ့တော့ကျွန်တော်ကစပြီးအောက်ဆီဂျင်လေဗယ်ကျလာတယ်92အောက်ကိုဆင်းလာပါနော်ဒီကစားရင်90အောက်ပေါ့ဒီလိုမျိုးဖြစ်လာရင်ဒီအောက်ဆီဂျင်ကိုစနစ်တကျပေါ့ယူတဲ့နေရာကိုရောက်ဖို့လိုတယ်ပေါ့နော်ဒီကတော့ဒီ home oxygen ဆိုတဲ့ဒီကတော့ကျွန်တော်ကအားမပေးဘူးနော်ဘာကြောင့်လဲဆိုတော့ blue ala fn နဲ့တည်း demand တွေဖြစ်လာနိုင်တယ်ဆူနီးယူကိုမှန်ဖို့လဲလိုတယ်ပေါ့နော်ဒီဟာတွေကတကယ်ကျမကြီးဝင်တဲ့ under supervision ကြတော့မှ special net စီပါတယ်ဒါမျိုးကြီးရှိတော့မှဒါလေးတွန်းကျင်မှာပေါ့နော်ကျွန်တော်ကအားပေးပါတယ်ပုံမှန်နေတာကတော့ဒီသေယုံကိုကျွန်တော်တို့ရောက်ဖို့ပဲပေါ့နော်ပြင်ထန်နေနေတာရောက်တယ်နောက်တစ်ခုကတော့ဒီလိုမျိုးဖြစ်လာပြီဆိုရင်ကျမရဲ့ဌာနနဲ့လည်းကြိုတင်ပြီးထိတ်သက်ထားဖို့လိုတယ်တင်ပေးထားဖို့လိုတယ်ဒီလိုမျိုးရှိလာရင်ကျမတော့အိမ်မှာနေရပေါ့နော်ဒါပေမဲ့ဒီအရေးပေါ်ကျလာတဲ့အချိန်မှာတော့ခုနကကိုထိတ်သက်ထားတဲ့နေရာနဲ့ထိတ်သက်ပြီးတဲ့ခါကျရင်အောက်ဆီဂျင်ကိုပေါ့နော်ပြည့်ကြသေယုံမှာသွားပြီးတော့ကျူလို့ရမယ်နေရာပေါ့နော်အရေးပေါ်ပေါ့အဲ့ဒါမျိုးသွားဖို့အတွက်ကတော့ဒါအကျဉ်းပြုလို့ပါ။ဟု
တ်ကဲ့ဆရာ။အဲ့တော့ဒီဆက်သွယ်ဖို့နံပါတ်တွေကတော
့ဟုတ်ကဲ့ပါ။ကျွန်တော်တို့လည်းဟိုထပ်ထပ်ပြီးတော့လည်းထုတ်ပြန်ပေးနေတဲ့အတိုင်းရှိပါတယ်။နောက်တစ်ခုက call center ကလည်းဆက်သွယ်လို့ရပါတယ်။ရန်ကုန်တိုင်းဒေသကြီးတက်မှတ်ရေးဦးစီးဌာနရောလည်းဆက်သွယ်လို့ရပါတယ်။နောက်ပြီးတော့ data alive ပေါ့နော်။ခုနသက်ဆိုင်ရာခေါ်နိုင်တဲ့ဖုန်းနံပါတ်တွေပေါ့နော်။မျိုးနဲ့တက်မှတ်ရေးဦးစီးဌာနနံပါတ်တွေလည်းရှိပါတယ်။အဲ့ဒါတွေလည်းထပ်ပြီးတော့လည်းကျွန်တော်တို့စီစစ်ပြီးတဲ့အခါကျရင်ထပ်လည်းထုတ်ပြန်ပေးအောင်လည်း update တွေလုပ်ပေးပါဦး။ဟု
တ်ကဲ့။အဲ့တော့နောက်အရေးကြီးဆုံးဆိုရင်ဟောဆရာအခုချိန်ပါလေ။တော်တော်လေးဖြစ်နေအင်ဒီမှာပဲလို့ပေါ့ခုနေအစီအစဉ်ပြည့်ဒီဆုံးနေရပါတယ်ဆရာ။နောက်ဆုံးပါအကြံပြုချင်တယ်။
ဒီကတော့ဆရာရေကျွန်တော်တို့ကကြောင်းမလို့ second week မှာပေါ့နော်ဒီဒီဝင်ရုပ်ကိုထိုင်ရပေါ့နော်ခုနပြောတဲ့ stay home ပေါ့နော်သူကလည်းပြောခဲ့တယ်ဒီအခါကျရင် safe life protect and nature ဆိုတဲ့စကားလုံးသုံးလုံးသူတုံးခဲ့တယ်ပေါ့နော်အဲ့တော့နံပါတ်1ကတော့ stay home ဆိုတာကအမှန်တန်ထိရောက်တယ်နိဘောကွေးဆက်တွေကတ်တောက်သွားမယ်အိမ်ထဲကိုပိုးဝင်လာကြတဲ့အကြောင်းမရှိတဲ့အကြောင်းပေါ့အဲ့အဲ့လိုမျိုးထိုင်ရင်ပြီးတော့ဒီတက်တည်ပေါ့နော်ကယ်ဖို့လိုတယ် safe life ဒါလည်းကနဒီအပြင်မထွက်လေဒီယောဂပိုးကူးဆန်းမှုတွေတက်တောက်နေလေယောဂကာဝေးထိချုပ်တဲ့ဟာကြီးကောင်းနေတယ်အသက်တွေဆုံးရောကြနေပေါ့နော်တတိယအရေးကြီးဆုံးကတော့ဒီ protect and nature ဆိုတဲ့အပိုင်းပေါ့နော်အဓိကတော့ကျွန်တော်တို့ကဒီမြန်မာ health system ပေါ့ကျွန်တော်တို့ရဲ့ဒီ health care delivery system မှာသေယုံအရင်ဆုံးကလို့ပေါ့နော်အများကြီးကြည့်နေတယ်ကျွန်တော်တို့ကျမတို့ဝန်ထမ်းတွေအနေနဲ့အခုလက်ရှိလောက်ကင်နေလူတွေနဲ့တော်တော်ကြီးပင်ပန်းပါတယ်ကြာဝန်ထမ်းအားလည်းမမြဘူးပေါ့နော် 50 to 60% ပါနေပြီကျွန်တော်ကလုပ်နေတာအားကြတော့တော်တော်လေးဟုတ်ပေါ့နော် system ပေါ်မှာဝင်ပြီပါတယ်။ဒါကြောင့်လို့ဆိုဒီ virus ကလည်းကူးစက်မြန်ကျင်းနေပြင်းထန်နေမျိုးဆိုတော့ပြုံတရားဖို့ဝင်လာနေပုံများရပေါ့နော်။ဒီကကျွန်တော်တို့ရဲ့ဒီလူစေရုပ်ကြီးမှာပြင်းနေရာတွေရှိတယ်၊ပစ္စည်းပစ္စည်းတွေရှိတယ်၊လူမရှိဘူးပေါ့နော်။အဲ့လိုခံမျိုးမှာတတအားပေါ့နော်။ဝိုင်းကူပေးမယ်စေပညာရှင်တွေလိုပါတယ်။ဒီချိန်မှာပေါ့နော်ဒီကျမကြီးစောင့်ရှောက်မှုသူနဲ့ချင်လို့ပြန်လာပြီးတော့ဒီလူတွေကုသပေးဖို့ပေါ့နော်။ဒီစေရုပ်မှာစောစောဒီစောစောရောက်လာဖို့စောစောကုသနိုင်ဖို့ကဒီကျမတွေဝင်တဲ့အင်အားပေါ့နော်ဒူပါရဲလုံးမှုဆိုဒီဟာယူကိုကျွန်တော်မနိုင်မနှင်းဖြူပါဘူးနော်အချို့ဆိုဖေးုံနေဆိုလက်ခံနေတယ်ဒါပေမဲ့လက်ခံနိုင်တဲ့ bed capacity ကမရှိတော့ဘူးပေါ့နော်ခုနကဒီလိုဆောက်ရှောက်နိုင်တဲ့အင်အားတဲ့ကြော်သွားတဲ့ခါကျတော့သူ့မှလည်းချိုးဟာတွေညံ့လို့နေရတယ်ကျွန်တော်စိတ်မကောင်းလို့ကြားရတယ်နော်ဒါတွေလည်းမဖြစ်အောင်ကျွန်တော်ဝန်ကြီးဌာနနေနေတယ်ဒီအရေးပေါ်လူလာဆိုရင်ဖေးုံနေဆိုကုသပေးရမယ်ဆိုကျွန်တော်ထုတ်ပြန်ထားရတယ်နော်ဟု
တ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ
ပါစင်ကျမကြီးကနာကိုကိုဝင်းမင်းကတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုတစ်ခါတော့တိုင်းရင်သတင်းလောင်းအစည်းအဝေးကိုတင်ဆက်ပေးမှာပါဒီအစည်းအဝေးကိုတော့ထိုင်းချေဆိုင်တိုင်းရင်သတင်းတော့တွေကတင်ဆက်ပေးထားတာဖြစ်ပါတယ်ခင်ဗျာ
အ
တ်စင်တင်ဆက်သွားမယ်တိုင်းရင်တည်င်းလွာကကျူဆူပါတယ်မြန်မာနိုင်ငံတဝမ်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမကအမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့ KNDO စစ်ဦးစီးချုပ်ပိုမူးချုပ်စောနယ်သားများနဲ့ဗိုလ်စောဘာဝါတို့နှစ်ဦးကိုတာဝန်ကရက်ဆိုင်ကြောင်း KNU ကရင်မျိုးသားအစည်းအရုံးရဲ့အမိန့်ထုတ်ပြန်ချက်ကိုပိုမူးချုပ်စောနယ်သားများကလက်မခံကြောင်းသဘောထားပြန်လည်ထုတ်ပြန်ခဲ့ပါတယ်စကိုင်းတိုင်းဒေသကြီးတမူးမြို့နယ်ကစေကျော်သက်အရွယ်ချင်းလူငယ်၄ဦးကိုစစ်ကောင်စီတပ်ဖွဲ့ကပစ်တက်ခဲ့ရဆိုတာနဲ့ရှမ်းပြည်နယ်နဲ့ချင်းပြည်နယ်အတွင်းကိုဗစ် -19 ရောဂါကူးစက်နေတဲ့အခြေအနေတွေအကြောင်းကိုကြားကြားရမှာပါရှင်ကျမကနန်းဟောင်ပါရှင်တရင်တွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါကရင်အမျိုးသားလွတ်မြောက်ရေးတပ်မတော် KNDO စစ်ဦးစီးချုပ်ဗိုလ်မှူးချုပ်စောနယ်ဒါမြနဲ့ဗိုလ်စောဘာဝါနှစ်ဦးကိုတာဝန်ရယ်ရည်ရဆိုင်ကြောင်း KNU ကရင်မျိုးသားစည်းရုံးကာကွယ်ရေးဌာနကအမိန့်စာထုတ်ပြန်ထားတာနဲ့ပတ်သက်ပြီးလုံးဝလက်မခံနိုင်ကြောင်းဗိုလ်မှူးချုပ်စောနယ်ဒါမြကဇူလိုင်လ17ရက်နေ့ကသဘောထားပြန်လည်ထုတ်ပြန်လိုက်ပါရယ်အဆိုပါအမိန့်စာကိုလက်ခံပါကအလုတ်ဆက်လုပ်လို့မရတော့တဲ့အပြင်ရန်သူအလုတ်ကိုလုတ်ပေးရရောက်သွားနိုင်တာကြောင့်ရန်သူနဲ့ MCA လုတ်နေတဲ့ KNU ရဲ့ကောင်းဆောင်နောက်ကိုလည်းမလိုက်နိုင်တော့ကြောင်း KNDO စစ်ဦးစီးချုပ်ဗိုလ်မှူးချုပ်စောနေသားများကပြောပါတယ်ပြီးခဲ့တဲ့မေလကုန်လုံးကမြဝတီခရိုင်ဝော်လီမြို့ထဲကလန်တတာအလုတ်သမား25ဦးတပ်ဖြတ်ခံရတာနဲ့ပတ်သက်ပြီးအရေးယူပေးဖို့စစ်ကောင်စီက KNU ထံတိုင်ကြားစာပေးပို့ပြီးတဲ့နောက်ပိုင်း KNDO ထိပ်ပိုင်းကောင်းဆောင်အုပ်ကိုအခုလိုတာဝန်ရည်ရဆိုင်ခံရတာလည်းဖြစ်ပါတယ်အခုလုတ်ဆောင်ချက်ဟာလူအခွင့်ရေးအရလိုက်နာလုတ်ဆောင်တာဖြစ်ပြီးအဖွဲ့အစည်းရဲ့တတ်မှတ်ထားတဲ့စည်းကမ်းအတိုင်းသာလုတ်ဆောင်တာဖြစ်တယ်လို့ KNU ဒုတိယဥက္ကဋ္ဌဘဒိုစောကွယ်ထူးဝင်းကပြောပါတယ
်စကိုင်းတိုင်းဒေသကြီးတမူးမြို့နယ်ထုံငယ်အုပ်စုနောင်ကက်ရွာတက်ကဆယ်ကျော်တက်ရွယ်ချင်းလူငယ်၄ဦးကိုစစ်ကောင်စီတပ်ဖွဲ့ကပြစ်ကတ်ခဲ့ပြီးအလောင်းဖျောက်ထားတယ်လို့ဒေသခံတွေကပြောပါတယ်နောင်ကက်ရွာတက်ကြီးရွာကလူငယ်၆ဦးဟာဇူလိုင်လ၁၀ရက်နေ့ည၁၀နာရီလောက်မှာရွာကိုပြန်လာစဉ်ကျွန်းပင်တန်းနဲ့မင်းတာကြီးရွာတန်းမှာစစ်ကောင်စီတပ်ဖွဲ့ဝင်တွေကတရက်နဲ့ပြစ်ကတ်မှုကြောင့်လူငယ်၂ဦးပွဲချင်းပြီးတိတ်ဆုံသွားပြီးတန်ရာရတဲ့၃ယောက်ကိုဖမ်းဆီးခေါ်ဆောင်သွားပြီးတော့တယောက်ကထွက်ပြေးလွတ်မြောက်နိုင်ခဲ့တယ်လို့နောင်ကက်ရွာတက်ဒေသခံတူကပြောပါတယ်အဖမ်းခံရတဲ့၃ယောက်ကိုမင်းတာခြေစားကျစခန်းမှာဖမ်းဆီးတင်နေလာပြီးဇူလိုင်လ၁၂ရက်နေ့ကတယောက်ကပြန်လွှတ်ပေးခဲ့ပြီးကျန်ဦးမှာသေဆုံးသွားပြီးမြေမြုပ်ကြိုလိုက်ပြီးလို့မိတာစုထံစစ်ကောင်စီကအကြောင်းကြားခဲ့တယ်လို့နောင်ကက်ရွာတက်ဒေသခံကပြောပါတယ်စစ်ကောင်စီဖြေကမှုကြောင့်သေဆုံးသူ၄ယောက်ဟာဇူလိုင်လ၁၃ရက်နေ့ကနောင်ကက်ရွာတက်မှာရုံးလောင်းမှာပါပဲဇာပနအခမ်းအနားပြုလုပ်ခဲ့ကြပါတယ်
ရခိုင်ပြည်နယ်အတွင်းမှာ COVID-19 ရောဂါကြောင့်ဇူလိုင်လ23ရက်နေ့အထိသေဆုံးသူ18ဦးရှိပြီးကူးစက်ခံရသူပေါင်း 1,000 နီးပါးရှိပြီဖြစ်ပါတယ်။သေဆုံးသူတွေကတော့ကြောက်ဖြူ၊တန်တွဲ၊မောင်တော၊စစ်တွေ၊တောင်ကုန်းနဲ့ဂွားမြို့တွေကဖြစ်ပြီးခရိုင်နယ်မြို့နယ်အဆင့်အစိုးရအရာရှိတွေလည်းပါဝင်တယ်လို့ကျန်းမာရေးဌာနကထုတ်ပြန်တဲ့စည်းရင်းတွေအရသိရပါတယ်။အခုလိုသေဆုံးမှုနဲ့ကူးစက်မှုတွေများလာတဲ့အတွက်တန်တွဲဈေးကြီးကိုလည်းရက်အကန့်အသတ်မရှိပိတ်ထားတယ်လို့မန်အောင်မြို့ကိုပြင်ပကဝင်လာမဲ့သူတွေကိုလည်းဒီလ16ရက်နေ့ကစပြီးမိမိစရိတ်နဲ့ကွာရန်တင်း14ရက်ဝင်ရမယ်လို့အသိပေးထားပါတယ်။ယောဂါကူးစက်မှုထိန်းချုပ်နိုင်ဖို့အတွက်ပရဟိတလူမှုအဖွဲ့အစည်းတွေကမတ်စ်ဖြန့်ဝေရေးကမ်ပိန်းတွေလုပ်နေတယ်လို့ပြည်နယ်အာဏာပိုင်တွေကလည်းစာတင်ကြောင်းတွေအပါအဝင်တင်နန်းတွေကိုနှစ်ပတ်ပိတ်ထားဖို့ညွှန်ကြားထားပြီးမလိုက်နိုင်ရင်အရေးယူမယ်လို့ပြောဆိုထားပေမဲ့စစ်တွေမြို့မှာတော့စီကန်းလိုက်နိုင်မှုအားနည်းနေတယ်လို့မြို့ခံတွေကပြောပါတယ်။
ရှမ်းပြည်နယ်တောင်ပိုင်းတောင်ကြီးမြို့မင်္ဂလာဦးရပ်ကွက်မှာအရသာကားတစ်စီးကိုစစ်ကောင်စီတပ်သားတွေကလိုက်လံပစ်ကမ်းမှုကြောင့်ကားပေါ်ပါလာတဲ့လူ၃ဦးပျောက်ဆုံးနေပါတယ်။ဇူလိုင်လ14ရက်နေ့မွန်လွယ်ပိုင်းကရန်ကြီးအောင်လမ်းမှာအခုလိုပစ်ကမ်းမှုဖြစ်ပွားခဲ့တာဖြစ်ပါတယ်။ကိုဗစ်ရောဂါကူးစက်မှုကြောင့်ရပ်ကွက်တွင်းနဲ့လမ်းပေါ်မှာသွာလာတဲ့သူတွေမရှိတာကြောင့်စစ်သားကဘာကြောင့်ခုလိုအရသာကားတွေကိုလိုက်လံပစ်ခတ်နေရသလဲဆိုတာအသိကြတော့မသိရသေးပါဘူး။ရက်ွက်သားတို့ချို့ပြောပြချက်ရပြစ်ခတ်မှုဖြစ်ပြီးနောက်ပိုင်းစစ်ကောင်စီကလမ်းပိတ်ထားကြောင်းကားပေါ်ပါလူ၃ဦးလည်းစစ်ကောင်စီကခေါ်ဆောင်သွားပြီးဖြစ်ကြောင်းဆိုပါတယ်အခုလိုရှမ်းပြည်နယ်ရဲ့မြို့တော်မြို့တွင်းထိပြစ်ခတ်မှုဖြစ်လာတဲ့ပေါ်ဒေသခံတွေကမြို့တွင်းတိုက်ပွဲတရဖြစ်လာမှာကိုစိုးရိမ်နေကြပါတယ်
မွန်ပြည်နယ်ရေးမြို့နယ်လမိုင်းမြို့အနီးအမြောက်တပ်ကပိုကြီးတူဇူလိုင်လ9ရက်နေ့ညနေ6နာရီခွဲအချိန်လောက်မှာတနက်နယ်ပြစ်ခတ်ခံရပြီးတေဆုံးသွားတယ်လို့ဒေသခံတချို့ကပြောပါတယ်မော့ကနေရွာတိကျေးရွာနယ်ဝယ်ဖဲကျေးရွာကြားရှိအမှတ်3တိခွန်အမြောက်တပ်ကပိုကြီးအဆင့်ရှိအရာရှိတူကလမိုင်းမြို့မှာတတ်တူအရက်ဝင်းနဲ့ဆိုင်ကယ်မောင်းနှင်ပြန်လာစဉ်မော့ကနေရွာတိရွာထိပ်နားအရောက်မှာတနက်နယ်3ချ ဒီကနေ့ဒီနေ့ကနေ့ကရင်ကျေးရွာအကြားရွာချင်းဆက်မော်ရိုကာလန်ပေါ်ရှိဝက်ဖေရွာအနီးရဘာချန်တွေမှာအခြေစိုက်ထားပါတယ်။ အခုသတင်းလာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါကိုဗစ်တက်တရလိုင်းမှာမြန်မာနိုင်ငံတဝန်းကိုဗစ်ကူးစက်မှုမြင့်မားနေသလိုရှမ်းပြည်နယ်အတွင်းထိပါကူးစက်မှုတွေရှိလာနေပါတယ်ဆက်အာဏာသိမ်းမှုကြောင့်လူထုကိုကျန်းမာရေးဆောင်ရှောက်မှုကောင်းစွာမပေးနိုင်တဲ့အတွက်လမ်းမဆက်သွယ်ရေးခက်ခဲတဲ့ရှမ်းပြည်နယ်မှာကိုဗစ်ကူးစက်သူကိုဗစ်တန်တရလူနာတွေနေစဉ်သိမ်းဆုံးနေကြရပါတယ်အသေးစိတ်ကိုတော့နားမဖ bang a teacher matin and be may, go be yoga, gagway, low shamu, a prayer, go be operation team net, say the nation, lumu guni, a prayer, yes, a yin a ya, shampi the one, go be goose at Kayadu, little nima, shinibi, go be goose at dunet, than the ya luna tear at this song do shisejo, she be look the yavale, shampi ma go be goose at this song, a miasonga, shampi ma by last show, the bomu say, nam kam yoriga, titabi, stay at home, low jabo, sikong ziga, lagong by miawari, yomin than jagani. Jenya Kevare, a colo chinema, oxygen boomalon lamu, Jama ye won tamalon lamu rojao, go be goose at Luna Reha, ne dine nevas of the low days on Muri, Tinny Delo, the bomb your lumu guni ye puega, sia utailing a colo biovare.
Yabu, Utan and Bangiano, Wanima, Shagarebono, mainly the old demono, Karimbo Manga, Kunatang, where to let.
Let's see, the bomb, go because a kayadu neajo, shinibi, they song do relate the sejo, shinibi, chibare. Last room, your maro, go because a kayadu, goya, sanga, u a tea, shila nevi, they song do, don't say go u, she be pit down. Last show, go be operation, thing at Biovare. Champion now by Muse, your maro, go because a kayadu neajo, shinibi, don't but a dream made that suit don't yell, they song that tea, killa nevi, the la dream they song do nga u, she be pit down, the abare. Gobi Gusa Kayamu Mia Lara Nepatello, Muse Lumukuni, Yellow Shani, De Lune, Sileka, Akulu, Biovare.
Bajoki Yales go through Yoka Kanishi, the Churia, the Chu Si Chu Shire, Jamlu Letida, Miavare. Dido Letiga, Say Yong Ye Tavon Kandis, as a Marile, Shila Mishila, Tumu, Kangon and Matia of me, Luada, says a Marin, says a Wune.
ကယုံနယ်စာနမ်ခမ်းမှာတော့ကိုပြစ်ကူးဆက်သူ300ကျော်ရှိနေပြီးတိတ်ဆုံးသူ15ဦးထပ်မင်းရှိပြီဖြစ်ပါတယ်။ဆက်ပြီးတော့ချင်းပြည်နယ်တောင်ပိုင်းပလောဝမြို့ကဘော်ရာကျောင်းတောင်တဆောင်ကကျောင်းသူကျောင်းသားတွေစီကနေမကြသေးခင်ရပိုင်းကပဲကိုဗစ်-19ပိုးတွေ့ရှိခဲ့ပါတယ်။ရှင်းပြည်နယ်မှာကိုဗစ်-19နောက်ဆုံးအခြေအနေကဘယ်လိုမျိုးရှိနေပါသလဲ။ကုသကာကွယ်ထိန်းချုပ်ရေးအပိုင်းမှာကိုဘယ
Nubai Boda Changsongma, Sulanya Saniniga, Kube Yoga Bo Shimishi Sisiyama, Changla Changlu Seku Yoktan, Kube Bo Tuchi Kedalu, Bora Song Banshe, Sia Cho Taika Piovare.
ก็จองละเอสเอสเอลพอปีก็ตั้งแต่สิบตัวเจ้าตัวพี่พี่รอปีช่วงนั้นลาลาวแต่ว่าเนี่ยพูดนามจารีอยู่ที่จุฬาลัยอะไรนี่มาเนี่ยยาวรอเลยอะไรยาวตอนเนี่ยตั้งยาลาลาวอะไรเลยตัวตั้งยาอะไรรอนี่มาคำว่าสมมติอเมริกันตัวเลยว่าแต่เนี่ยจุฬาลัยจะทีมชาติมีอันนั้นเป็นจารอยาวพี่ยาวพี่รอแต่นับไปจากที่มันนั้นมาเป็นหัวเสียมาที่ไซโรมิตา
ที่ลงมาวันนี้เลยโปรเซสที่ตัวนี้เลยที่ออกมาวันนี้เลยตัวมาเป็นตัวเลยเต็มชาโร่ที่คลีอาร์เลยตัวนี้เองเราเนาะเพราะว่าตัวสองมาเลยก้าวไกลหัวจ้าเลยอันนี้ชีวะเจ้ามาเลยที่เสียแล้วก็อันนี้ก็จะขาดจะโปรเซสที่จะตัวเราเนาะนูเบอร์โบราณสองฮะปีเกิดสุรานละสัญญาณนี้ก็เปลี่ยนเลยผู้ลิขิตอะไรพี่เสร็จแล้วจังลูจังน่ะอยากต้องเสร็จแล้วชีวิตเราที่รู้ใช้กับสกุลยาวทำไมกูไปโยกับผู้ตัวชี้เขิดอะไรพี่บ้านเลย အခုလက်ရှိပလဝမြို့မှာနိုဘယ်ဘော်ရာကျောင်းဆောင်ကကျောင်းသားကျောင်းသူစကူးနဲ့ကျန်းမာရေးဝန်ထမ်းသူနာပြုဆီယမ်မိသားစုချအူစုစုပေါင်း25ဦးကိုကိုဗစ်ရောဂါပိုးကူးစက်ခံရတယ်လို့သိရပါတယ်။ချင်းမြင့်နယ်မှာပြီးခဲ့တဲ့မေလကိုမိုင်းကစပြီးတော့ကိုဗစ် 19ခဲခဲနဲ့ရင်ဆိုင်နေရတယ်လို့တိတိမြို့ကကိုဗစ် 19 အလားတူတိတိမြို့မှာကိုဗစ်ရောဂါကြောင့်သေဆုံးသူ20ဦးနဲ့တုံးဆာနဲ့ကြီးခမ်းမြို့မှာလည်းကိုဗစ်ကြောင့်သေဆုံးသူ26ဦးရှိသွားပါပြီ။ထန်တလန်နဲ့ဟာခါကသေဆုံးမှုအပါအဝင်စုစုပေါင်းချင်းမြို့နယ်မှာကိုဗစ်ရောဂါကြောင့်အယောက်80သေဆုံးမှုရှိသွားပြီလို့သိရပါတယ်ခင်ဗျာ။
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်။ ကရင်မျိုးသားလူမျိုးရေးတပ်မတော်
တော်ရရှင်တွေခုနားဆင်ကြကြတာကတော့ပြည်နယ်ဝိုင်းတော့ဒါတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းပါပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမြတ်နေခုနောက်တော်ရရှင်တွေခုနားဆင်ကြရတာကတော့တိုင်းရင်းသတင်းလောအစီအစဉ်ဖြစ်ပါတယ်။ဗီဒီယိုကနေခြားသောရင်းနေညပိုင်းနောက်ဆုံးရသတင်းတွေကိုညဆယ်နာရီထိဆက်ပြီးတော့အတန်လွင့်ပေးနေပါတယ်။အခုတော့သတင်းအ
ဒီနေ့ရောဂါဘူးကူးစက်သူလူနာအရေအတွက်တည်သူသာတိုးလာနေတာမှာလွန်ခဲ့တဲ့၂၄ရက်တွင်တခွဲနမူနာစုစုပေါင်း၁၄၄ခုကိုစစ်ဆေးခဲ့တာမှာပိုးကူးစက်နေသူလူနာ၁၄၀၀တရာ၈၈ဦးတွေ့ရှိခဲ့တယ်လို့ကျွန်မအင်းအားသာဝန်ကြီးဌာနကညာရှင်နိုင်ထုတ်ပြန်ကြမှာဖော်ပြထားပါတယ်။ ဒါဟာတခွဲနမူနာစုစုပေါင်းရဲ့၃၈ရာခိုင်နှုန်းနီးပါးမှာယောဂဘူးကူးစက်နေသူတွေ့ရှိခဲ့တာဖြစ်ပြီးတော့ဒါဟာကနေ့အချိန်ထိအများဆုံးဖြစ်ပါတယ်။ဒါပြင်လွန်ခဲ့တဲ့၂၄ရက်တွင်မှာပဲတေဆုံးသူ၁၆၅ဦးရှိခဲ့တယ်လို့ကျွန်မအင်းဌာနကကောက်ခံရရှိတဲ့စာရင်းအရဒါဟာတနေ့အတွင်းမှာတေဆုံးသူအများဆုံးဖြစ်ပါတယ်။ဒါဟာတခွဲစမ်းသပ်မှုစုစုပေါင်းရဲ့၂၈ ဒေါက်တာခင်ခင်ကြီးကသူ့ရဲ့ Facebook လူမှုကွန်ရက်မှာရေးသားထားပါတယ်။ဒါပြင်ကိုဗစ်-19နဲ့တေဆုံးသူလူနာ၅၀ဦးထပ်တိုးခဲ့တဲ့အတွက်လည်းကနေ့အချိန်ထိတေဆုံးပြီးသူစုစုပေါင်း၃၆၂၁ဦးရှိခဲ့ပြီဖြစ်ပါတယ်။ရန်ကုန်တိုင်းတွင်းကမြို့နယ်၁၀မြို့နယ်ပါဝင်ချင်းပြည်နယ်ရှမ်းပြည်နယ်မွန်ပြည်နယ်စကိုင်းမကွေးပဲခူးမန္တလေးအေရဝတီတိုင်းတို့ကမြို့နယ်ပေါင်း၄၅မြို့နယ်မှာတော့ကျန် ဒီကနေ့အထီအာနာသိမ့်မှုစန့်ခြင်းဆန္ဒပြပွဲတွေမြို့နယ်တချို့မှာဆက်ရှိနေတဲ့ဖြစ်သလိုစစ်တပ်အတွက်သတင်းပေးသူအဖြစ်တန်တရားရှိခံရသူတွေလည်းနေစဉ်ရက်ဆက်တပ်ဖြတ်ခံရပါတယ်။မန္တလေးမြို့မှာဒီကနေ့ဇူလိုင်လ59ရက်နေ့လယ်ပိုင်းကအများတော်တပိတ်စစ်ကြောင်းဟာမီတာကမဆောင်ဘူးစီးပွင့်ခွန်မဆောင်ဘူးအကောက်ခွန်မပေးဘူးကြီးပိုးတွေမပေးဘူးဆိုပြီးကြွေးကြော်ဆန္ဒပြခဲ့ကြသလိုတန် Tiga, Yangonet, Chamu de Mabulo Kaja de Lube, Mildemide Usaunet, Nasadi Yazuya, Bantopi, and Mark the Bissaja, Lamari Boba, Tobido, Chita, Sanda, Piagaja de Lu, Denai died the Chamunet, Dema, Chita, Giari Male, Mildemide Subambido, Digni, Dima, Anashin Sanji, Chita, Sanda, Piagaja Bade. ဒီပြည်သူတွေကဒီအာဏာရှင်စနစ်ပုံစံမျိုးချီတက်ဆန္ဒပြနေတဲ့အချိန်ထဲမှာပဲစစ်တပ်ကိုထောက်ခံသူတွေနဲ့သတင်းပေးသူဖြစ်ဆွဲခံရသူတွေဟာလည်းနေရင်ဆိုလိုပြစ်ခတ်တပ်ဖြတ်ခံနေရပြီးတော့မနေ့ကတော့ဒီသဂိုင်းတိုင်းမြောင်မြို့နယ်မှာတဆညပါတီကိုစားပြုပြည်သူလွတ်တော်ကိုယ်စားတအူးလဲတနက်နဲ့ပြစ်ဒဏ်ခံခဲ့ရပါတယ်။ တရင်ကျင်းကျပ်ကတော့ဒီလောက်ပါပဲဒီညတော့အစီအစဉ်ထုတ်လို့ရမှုကကိုအောင်မြတ်သူနဲ့မဆူမွန်လို့ဖြစ်ပြီးတော့အင်ဂျင်နီယာကတော့6စမောက်ဖြစ်ပါတယ်ဗီအိုအမေရိကန်တန်ရဲ့ကြာသပတေးနေ့ညပိုင်းမှာပါသာအစီအစဉ်တွေကိုညာ9နိုင်ကနေဆက်နိုင်အထိလိုက်လို့မြေတဲ့32 32နဲ့50တိတို့ကနေဇာလွန်ပေးခဲ့တာဖြစ်ပါတယ်ဗီအိုကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောတာရှင်ဒီအားလုံးဘေးကင်းလ
This program